Welcome to the Voice of America in Burmese.
ဘေးအန္တရာယ်အတွေ့အကြုံကင်းဝေးတဲ့မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2021ခုနှစ်မေလ15ရက်စနေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3248နဲ့190ဒုကနေတိုက်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညာဝင်းအောင်ပါဒီနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါ။ထိုင်းနိုင်ငံကိုရောက်ရှိနေတဲ့ကုလအတွင်းမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်မစ္စဘူဂနာဟာထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာနဲ့တောက်ကြနေကတွေ့ဆုံခဲ့ပါတယ်။ထိုင်းနိုင်ငံရဲ့မြန်မာအရေးပေါ်ထားရှိတဲ့မူဝါဒကဘယ်လိုရှိပါသလဲ
။ဒီထိုင်းနိုင်ငံရဲ့နေဆက်မှာတစ်ချိန်လုံးကလို့ဒုက္ခတွေစခန်းကြီးတွေနောက်ထပ်ထွက်လာတဲ့သူတွေအတွက်ခိုးလုံစရာပေါ့နော်။အဲ့လိုအနေအထားမျိုးတွေတော့ဟိုထိုင်းဘက်ကပြင်ဆင်လာတာမရှိဘူးလို့ထင်တယ်ဗျ။ဒီနေဆက်မှာရှိတဲ့
မြန်မာအရေးသုံးသပ်သူဦးအောင်သူငင်းပြောကြားသွားတာပါဒီအကြောင်းနဲ့အတူဘင်္ဂလားဒေ့ရှ်နေဆက်ကရိုဟင်ဂျာဒုက္ခသည်တွေအတွက်အလူရှင်နိုင်ငံတွေထောက်ပံ့ငွေပို့ထည့်ကြဖို့ UNHCR ကတိုက်တွန်းနေတဲ့သတင်းကိုလည်းတင်ဆက်အောင်မှာဖြစ်ပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာအချင်းချာနေတဲ့သတင်းတောက်တွေအပါအဝင်တရားမဲ့ဖမ်းဆီးထားသူအားလုံးကိုပြန်ပြီးလွှတ်ပေးဖို့မြန်မာစစ်တပ်ကိုကုလသမဂ္ဂကတောက်ကြနေမှာတောင်းဆိုလိုက်ပါတယ
် The UN team urges the military to release all people detained arbitrarily including the journalists that have been jailed
အချင်းချာခံနေရတဲ့သတင်းတောက်တွေအပါအဝင်တရားမဲ့အဖမ်းခံနေရသူအားလုံးကိုပြန်လွှတ်ပေးဖို့မြန်မာနိုင်ငံတွင်းမှာရှိတဲ့ဌာနေကုလသမဂ္ဂအဖွဲ့ကမြန်မာစစ်တပ်ကိုတိုက်တွန်းလိုက်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကကုလသမဂ္ဂယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါအခုအချိန်ထိဆိုရင်သတင်းမီဒီယာလုပ်ငန်းဆက်လက်လုပ်ကင်ခွင့်အတွက်မြန်မာစစ်တပ်ကလိုင်စင်ရုပ်သိမ်းထားတဲ့မီဒီယာက၈ခုရှိနေပြီဖြစ်ပြီးဖမ်းဆီးထိန်းသိမ်းထားတဲ့သတင်းတောက်ကလည်းအနည်းဆုံး84ယောက်ရှိနေပြီလို့လည်းပြောပါတယ်ဒီထဲမှာအခုဒီဖမ်းခံရတဲ့သတင်းတောက်က48ယောက်ထဲမှနည်းရှိနေတယ်လို့ပြောပါတယ်ဒါအပြင်ဒီသတင်းပတ်အစောပိုင်းမှာပဲသတင်းတောက်တူကိုအပြစ်ရှိကြောင်းတွေ့တယ်ဆိုပြီးထောင်တန်းပြစ်ဒဏ်၃နှစ်ရှင်ရချက်ချမှတ်ခဲ့တယ်လို့လည်းပြောပါတယ်။ဌာနေကုလသမဂ္ဂအဖွဲ့အစည်းကတော့မြန်မာနိုင်ငံမှာရှိတဲ့လူမှုအဖွဲ့အစည်းအလုံးအနေနဲ့လူသားတွေရဲ့အခြေခံရပိုင်ခွင့်တွေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ရှိစေရမှာဖြစ်ပြီးဒါကိုအကာအကွယ်ပေးရမှာဖြစ်ကြောင်းထောက်ပြနေကြတာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာရပ်ပေါင်း100ကျော်လာပြီဖြစ်ပြီးအခုချိန်ထိမြန်မာစစ်တပ်ရဲ့ကန့်သက်ထိန်းချုပ်မှုတွေနဲ့သတင်းမီဒီယာတွေပေါ်ကင်တွယ်ပုံတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဌာနအဖွဲ့ကအထူးစိုးရိမ်နေရဆဲဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။ February လကတည်းကစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာကျုံနေရတဲ့အကြမ်းဖက်မှုဒဏ်ကနေလွတ်ပြောက်အောင်ထွက်ပြေးလာသူတွေကိုထိုင်းအစိုးရကအတင်းအကျပ်ပြန်ပြီးပို့မှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှက်နာဘာဂနာကိုတောက်ကြနေမှာကြေညာပြုလိုက်ပါတယ်။ထိုင်းအစိုးရအနေနဲ့မြန်မာနိုင်ငံတွင်လက်ရှိဖြစ်ပွားနေတဲ့ပြဿနာတွေရော့ပါအောင်မြန်မာစစ်တပ်နဲ့လက်တွဲပြီးနီးလန်းရှာမယ်လို့သူမျှော်လင့်ကြောင်းမစ်ဘာဂနာကထိုင်းဝန်ကြီးချုပ်ကိုပြောကြားခဲ့တယ်လို့တွေ့ဆုံပွဲအပြီးထိုင်းဝန်ကြီးချုပ်ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဝန်ကြီးချုပ်ပရာယုတ်ကလည်းထိုင်းအစိုးရအနေနဲ့မြန်မာနယ်စပ်ကအခြေအနေတွေကိုအနိကစောင့်ကြည့်နေတာဖြစ်ကြောင်းနဲ့မြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုခိုလှုံဖို့နဲ့ဆေးကုသပေးဖို့နေရအတော်များများပြင်ဆင်ထားကြောင်းမစ္စဘူဂနာကိုပြောကြားခဲ့တယ်လို့လည်းဖော်ပြထားပါတယ်ပြီးခဲ့တဲ့လတုန်းကမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ကရင်ပြည်နယ်ဘက်ကနေထွက်ပြေးလာတဲ့ဒေသခံထောင်နဲ့ချီရှိခဲ့ပြီးသူတို့ကိုရက်အနည်းငယ်နေထိုင်ခွင့်ပေးခဲ့တဲ့နောက်သူတို့သဘောနဲ့သူတို့ပြန်သွားကြကြောင်းထိုင်းအရာရှိတွေကပြောပါတယ်ဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့တွေကတော့သူတို့ဟာသူတို့အိမ်ကိုပြန်လာမဟုတ်ဘဲအနီးဝန်းကျင်ကတောတောင်တွေထဲမှာပုန်းနေကြတာဖြစ်ကြောင်းပြောပါတယ်ဒီနှစ်ဆန်းပိုင်းကစပြီးအိုးရင်ဆွန့်ခွာထွက်ပြရတဲ့ကရင်ဒုက္ခတွေက9000လောက်ရှိနေတာပါထိုင်းဝန်ကြီးချုပ်ကတော့သူ့အစိုးရဟာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်လက်တွေကိုနားထောင်ဖို့နဲ့သဘောထားတွေမျှဝေဖို့လည်းအသင့်ရှိကြောင်းထိုင်းစုကကြေညာချက်မှာဖော်ပြထားပါတယ်ဝန်ကြီးချုပ်ပရာယုတ်ဟာအယတအစိုးရကိုဖြုတ်ချပြီးအာဏာရလာတဲ့ထိုင်းစစ်တပ်အကြီးအကဲဟောင်းတူဖြစ်ပြီးဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်နဲ့လည်းယင်းနှီးကျွမ်းဝင်သူတစ်ဦးဖြစ်ပါတယ်မစ္စဘာဂနာဟာထိုင်းနိုင်ငံကိုဧပြီလကရောက်နေတာဖြစ်ပြီးအာဆီယံ10နိုင်ငံကြားမြန်မာရေးနဲ့ပတ်သက်ပြီး ဧပြီလ24ရက်ကရထားတဲ့သဘောတူညီချက်5ချက်အကောင့်ထဲပေါ်ရေးအတွက်ပံ့ပိုးပေးဖို့လာမယ့်သတင်းပတ်တွေအတွင်းအာဆီယံဒေသရင်းမှာပဲဆက်နေဖို့သူစီစဉ်ထားကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာဖန်စီတရားဆက်ဆိုတာခံခဲ့ရတဲ့ဂျပန်သတင်းတောက်ယူကီကီကဇူမီကိုမြန်မာဆက်အာဏာပိုင်တွေကပြန်လွှတ်ပေးခဲ့တဲ့နောက်တောက်ကြံတဲ့ညာဘက်မှာဂျပန်နိုင်ငံကိုပြန်ရောက်သွားပြီဖြစ်ပါတယ်။ဂျပန်နိုင်ငံနရီတာလေးစိတ်ကိုအရောက်မစ္စတာကီကဇူမီကမြန်မာပြည်သူတွေကိုအခုလိုသတင်းစကားပါပါတယ
်။ I wanted to stay in Yangon and continue to report what happening in Myanmar and what Myanmar people want.
မြန်မာပြည်သူတွေဘာကိုလိုလားတယ်မြန်မာနိုင်ငံမှာဘာတွေဖြစ်နေလဲဆိုတာတွေကိုသတင်းရေးဖို့အတွက်သူရန်ကုန်မှာဆက်နေကြသေးပေမဲ့သူနေလို့မရနိုင်တော့ကြောင်းပြောသွားတာပါ။ဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကိုဂျပန်နိုင်ငံသားတွေသိအောင်ကဘာကသိအောင်သူဆက်ပြီးပြောပြနေမှာဖြစ်ကြောင်းပြောတာပါဂျပန်လူသတင်းတောက်ကီကာဆူမီဟာမြန်မာနိုင်ငံသားတွေ CDM လှုပ်ရှားမှုနဲ့စူပူမှုတွေဆက်လုပ်နိုင်ဖို့အတွက်ထောက်ပံ့ပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရာဇသက်ကြီးပုံမှန်905ကကြီးအပြင်နေထိုင်ခွင့်ဗီဇာစီကံမလိုက်နာမှုတွေနဲ့ဧပြီလ18ရက်နေ့ကတရားဆွဲဆိုခံရတာဖြစ်ပြီးစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ပထမဆုံးတရားဆွဲခံရတဲ့နိုင်ငံသားသတင်းတောက်ဖြစ်ပါတယ်။ကျယ်သပရင်းနေကတော့သူ့အပြစ်ဒဏ်တွေကိုပယ်ဖြစ်ပြီးပြန်လွှတ်ပေးတော်မှာဖြစ်ကြောင်းမြန်မာစစ်တပ်သတင်းဌာနကကြေညာခဲ့တာပါ။သူ့ကိုဂျပန်မြန်မာဆက်ဆံရေးကိုရှေ့ရှုပြီးပြန်လွှတ်ပေးခဲ့တာလို့မြန်မာစစ်အာဏာပိုင်တွေကပြောတယ်လို့သူ့ပြန်လွှတ်အောင်ဂျပန်တန်တမန်တွေနဲ့အတူကြိုးပမ်းခဲ့ရတယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမစ်ဆုမိုတဲဂျီကပြောပါတယ်။သူဟာဖေဗရီလထဲမှာလဲအာဏာသိမ်းစစ်တပ်ကိုဆန္ဒပြတဲ့သတင်းယူနေချိန်မှာတချင်းဖန်းခံရပြီးအဲ့ဒီတုန်းကတော့ချက်ချင်းပဲပြန်ပြီးလွတ်လာခဲ့တာပါအခုဖန်းခံရတာကတော့ဒုတိယအကြိမ်ဖြစ်ပါတယ်အလားတူဖန်းစီတရားဆက်ဆိုတာခံခဲ့ရတဲ့ DVB သတင်းတောက်ကိုမင်းညိုကတော့ဗုဒ္ဓဘူးနေမှာပဲထောင်တန်းပြစ်တန်းတုံးနှစ်စီရင်ချက်ချမှတ်တာခံခဲ့ရပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ဖန်းခံရတဲ့သတင်းတောက်အယောက်80လောက်ရှိနေပြီးထက်ဝက်လောက်ကတော့ဂုတိအကျဉ်းချခံနေရဆဲပါ68ကြိမ်မြောက်မဲဆက်ကြပါလားရွေးချယ်ပွဲမှာမြန်မာနိုင်ငံကိုစားပြုဝင်ရောက်ရှင်ပြိုင်နေတဲ့မတ်တူဇာဝင့်လွန်ကစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအတွက်ဆူတောင်းပေးကြဖို့ပန်ကြားလိုက်ပါတယ်။အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ဟောလိဝုဒ်မြို့မှာကျင်းပတဲ့ဒီရွေးချယ်ပွဲမှာကျေသပရင်းနေကတော့အမျိုးသားဝတ်စုံနဲ့ရှင်ပြိုင်ရတာဖြစ်ပြီးချင်းတိုင်းရင်းသားဝတ်စုံပွတ်ထားတဲ့မတ်တူဇာဝင့်လွန်ကစင်မော်ကနေမြန်မာအတွက်ဆူတောင်းပေးဖို့ဆိုတဲ့ Pray for မြန်မာစာတမ်းနဲ့ပန်ကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရလက်ကနေဖေဗရီ1ရက်မှာစစ်တပ်အာဏာသိမ်းယူခဲ့တဲ့နောက်စစ်အုပ်ချုပ်မှုကိုလက်မခံတဲ့ပြည်သူတွေကလမ်းပေါ်ထက်ဆန္ဒပြတယ်လို့အကြမ်းမဖက်အာဏာဖီဆန်းတဲ့စီဒီအမ်လှုပ်ရှားမှုတွေပြုလုပ်ခဲ့ကြတာဖြစ်ပါတယ်စစ်တပ်နဲ့ရဲတွေကဒီဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွဲနေတဲ့အတွက်အခုချိန်အထိဆိုသေဆုံးရသူက980ကျော်နေပြီဖြစ်တယ်လို့အဖမ်းဆီးခံရသူကလည်း3900ကျော်ရှိနေတယ်လို့နိုင်ငံရေးကျန်းသားများကူညီဆောင်ရှောက်ရေးအသင်းကပြောပါတယ်။အသက်22နှစ်အရွယ်မတ်တူဇာဝင့်လွင်ဟာရန်ကုန်ရှေ့ပိုင်းတက္ကသိုလ်အင်္ဂလိပ်စာအဓိကကျောင်းသူတူဖြစ်ပြီးမြန်မာနိုင်ငံမှာရှိနေစဉ်အာဏာသိမ်းစစ်တပ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့သူဖြစ်ပါတယ်။နာမည်ကြီးအမှုပညာရှင်တွေကိုစစ်အာဏာပိုင်တွေကဖမ်းဝရမ်းတွေထုတ်နေချိန်မှာဖမ်းဆီးမဲ့စင်းမပေါက်သေးတဲ့သူမဟာမေလ9ရက်နေ့မှာဖလော်ရီဒါကိုလေကြောင်းနဲ့ထွက်လာတာဖြစ်ပါတယ်။သူအခုပါဝင်ရှင်ပြိုင်တဲ့68ကြိမ်မြောက်မဲဆက်ကြပါလားရွေးပွဲနောက်ဆုံးအဆင့်ပြိုင်ပွဲကတော့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ
်ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 9859နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပါလက်စတိုင်းစစ်သွေးကြွတွေကိုစစ်ဆင်နေတဲ့အစ္စရေးစစ်တပ်ကအင်အားတိုးမြင့်နေတာကြောင့်ငါးရက်ကြာပရီကတ်တီကနေစစ်ပွဲကြီးတစ်ခုအဆင့်ထိရောက်လာမှာကိုစိုးရိမ်မှုတွေလည်းကြီးထွားလာနေပါတယ်တောက်ချန်နေမှာလဲဟာမတ်စစ်သွေးကြွအဖွဲ့ကဣသရေးဘက်ကိုရော့ကတ်တွေနဲ့ပစ်ခတ်ခဲ့တယ်လို့ဣသရေးဘက်ကလည်းပါလက်စတိုင်းနဲ့ထိန်းချုပ်ထားတဲ့ဂါဇာဒေသကိုလက်နက်ကြီးတွေလေကြောင်းတိုက်ခတ်မှုတွေနဲ့လက်တုံပြန်ခဲ့တာပါဣသရေးဘက်ကစစ်လေယာဉ်160ဖြင့်တစ်ချက်ကကားတွေကိုကြီးနဲ့ ြစ်တဲ့ကတက်မှာ3ခုတက်ခတ်မှုမှာပါဝင်ခဲ့ကြောင်းစစ်တပ်ပြောဝင်ရကပြောပါတယ်။ဣဇွေစစ်တပ်ကဂါဇာဒေသထဲအထိဝင်တိုက်နေတယ်ဆိုပြီးစစ်တပ်ကအစိုးရမှပြောရင်နောက်ပိုင်းမှာတော့မှားယွင်းသတင်းထုတ်ပြန်ခဲ့တာဖြစ်ကြောင်းပြောဆိုခဲ့တာပါ။ဟာမတ်စ်ဖွဲ့ရဲ့နှစ်နဲ့ချီတိစောက်ထားတဲ့မြေအောင်ဥမင်လိုင်ကောင်းစနစ်ကိုဣဇွေစစ်တပ်ကပြစ်မှတ်ထားတက်ခတ်နေကြောင်းလည်းဣဇွေကာဝေးတပ်ဖွဲ့ပြောဝင်ရဒုတိယဗိုလ်မှူးကြီးဂျိုနသန်ကွန်ရီကတ်စ်ကပြောပါရယ်မွတ်စလင်ဘာသာဝင်ရဲ့အစ်ပွဲတော်နေ့တောက်ချာနေ့မှာအစ်ဇွေးရဲ့တက်ခတ်မှုကြောင့်ဂါဇာမြောက်ပိုင်းဒေသမှာအမျိုးသမီးတစ်ယောက်နဲ့ကလေး၃ယောက်ပါဝင်လူ၃ယောက်သေဆုံးကြောင်းလည်းဂါဇာဒေသကျန်းမာရေးတာဝန်ရှိသူတွေပြောဆိုထားတာပါ၅ရက်ကြာတက်ခတ်မှုတွေအတွင်းကလေး၂၉ယောက်နဲ့အမျိုးသမီး၁၁ယောက်ပါဝင်ပါလက်စတိုင်း၁၁၉ယောက်သေဆုံးပြီး830ဒဏ်ရာရခဲ့ကြောင်းဂါဇာဒေသကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ဟာမတ်စစ်သွေးကြွရဲ့ရော့ကက်နဲ့တက်ခတ်မှုတွေကြောင့်6နှစ်အရွယ်ယောက်ျားလေးတူအပါဝင်အစ်ဇွေးနိုင်ငံသား8ယောက်သေဆုံးခဲ့တာပါတင်မာမှုတွေကြီးထွားလာနေတဲ့အပေါ်ကုလသမဂ္ဂလူမျိုးရေးကောင်စီမှအခြေတင်ပြောဆိုခဲ့ကြပြီးတဲ့နောက်တနင်္ဂနွေနေ့မှာဆွေးနွေးဖို့သဘောတူခဲ့ကြပါတယ်လူမျိုးရေးကောင်စီမှဆွေးနွေးဖို့အစိုးရမှတုန်းကလက်မခံခဲ့တဲ့အမေရိကန်ကတော့တင်မာမှုတွေရောကြအောင်အမြင့်ဆုံးအဆင့်တန်တမာရေးအရာညှိနှိုင်းနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒါသောမတ်စ်ဂရင်းဖီးကတွစ်တာလူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်ချန်နာရီနိုင်ငံအနေနဲ့ကိုဗစ်ရောဂါကာကွယ်ဆေးတွေကိုကလေးတွေပါဝင်ကူးစက်နိုင်တဲ့အန္တရာယ်နည်းတဲ့သူတွေကိုထိုးပေးဖို့စီစဉ်နေမယ့်အစားစီးရဲတဲ့နိုင်ငံတွေအတွက်လှူဒန်းကြဖို့ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ
် I understand why some countries want to vaccinate their children and adolescents
နိုင်ငံတချို့မှာကလေးတွေနဲ့လူငယ်တွေကိုကာကွယ်ဆေးထိုးပေးကြတာကိုကျွန်တော်နားလည်ပါတယ်။ဒါပေမဲ့လည်းတက္ကသိုလ်အခြေအနေမှာဒါကိုပြန်စဉ်းစားသုံးသပ်ပြီး COVAX စီစဉ်တဲ့ကာကွယ်ဆေးတွေလှူဒန်းကြဖို့တိုက်တွန်းလိုပါတယ်လို့ဒူလွေးချုံညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးချုပ်ကတောက်ချန်နေ online သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ဖွံ့ဖြိုးမှုနှိမ့်ချတဲ့နိုင်ငံတွေအတွက်ကာကွယ်ဆေးတွေမျှဝေပေးမယ်။ WHO ရဲ့ COVAX စီစဉ်တဲ့ပြင်သစ်နဲ့ဆွေရနိုင်ငံတို့ကတော့ဥစားပေးရမယ့်သူတွေကိုစစ်ထုတ်ပေးပြီးတော့ဆေးတွေကိုလူရန်ထားပါတယ်ဒါပေမဲ့လည်းအမေရိကန်နဲ့ကနေဒါနိုင်ငံတွေမှာတော့ကလေးတွေကိုကာကွယ်ဆေးတွေစထိုးပေးနေတာပါကမ္ဘာနိုင်ငံတွေမှာကာယောဂါကိုညီညီမျှကာကွယ်နိုင်အောင်ဆေးရတဲ့နိုင်ငံတွေအတွက်ဆေးတွေလူရန်ပေးဖို့အမေရိကန်နဲ့ညှိနှိုင်းနေတယ်လို့လည်း WHO တာဝန်ရှိသူတယောက်ကပြောဆိုခဲ့ပါတယ်ကာယောဂါကြုံရတာတစ်နှစ်ကျော်လာတဲ့အချိန်မှာအရင်ထက်ပိုပြီးအနေရကြီးမားတဲ့ကူးစက်မှုတွေနဲ့ရင်ဆိုင်နေရတာကိုလည်း WHO ကြီးကသတိပေးပြောဆိုခဲ့တာပါကျမကြီးဆိုင်ရာလမ်းညွှန်ချက်တွေနဲ့ကာကွယ်ဆေးကသာတခုတည်းသောအဖြစ်ဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဂျပန်နိုင်ငံမှာကျင်းပဖို့စီစဉ်နေတဲ့အိုလံပစ်အားကစားပွဲတွေကိုဖျက်သိမ်းဖို့လူပေါင်း3000ကျော်လက်မှတ်ရေးထိုးတောင်းဆိုထားတဲ့ကန့်ကွက်လွှာတစ်စုံကိုအိုလံပစ်နဲ့မတန်ဆန်းအိုလံပစ်ကော်မတီအကြီးအကဲတွေအပြင်တိုကျိုမြို့တော်အုပ်ချုပ်ရေးမှူးယူရီကိုကိုအီခေတန်တောက်ချန်နေကပေးပို့လိုက်ကြပါတယ်။ဇူလိုင်လ23ရက်နေ့အားကစားပွဲတွေစတင်ကျင်းပမယ့်တိုကျိုမြို့တော်ပါဝင်နေရာတော်တော်များမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲအိုလံပစ်ပွဲတော်ကျင်းပမယ့်အစီအစဉ်ကိုကန့်ကွက်လိုက်ကြတာပါ။အားကစားပွဲတွေကျင်းပမယ်ဆိုရင်တန်ဖိုးရှိတဲ့ကျန်းမာရေးလုပ်ငန်းတွေကိုလည်းအသုံးပြုရမှာဖြစ်တာကြောင့်တိုကျိုအိုလံပစ်အားကစားပွဲတော်ကိုရပ်တင့်တယ်လို့လည်းကန့်ကွက်တဲ့လှုပ်ရှားမှုကိုဦးဆောင်သူတူဖြစ်တဲ့ကန်ချီယူဆိုနိုမီယာကပြောဆိုခဲ့ပါတယ်။ကိုဗစ်ကရောကြောင့်ပြီးခဲ့တဲ့နှစ်ထဲအစီအစဉ်တွေကိုဖျက်ခဲ့ရပြီးတဲ့နောက်အားကစားပွဲတွေကိုအစီအစဉ်တိုင်းကျင်းပနိုင်မှုဂျပန်ဆိုးရတောင်းရှိသူတွေရည်မှန်းထားတာပါ။ကမ္ဘာတဝန်းကရောကနဲ့ကြုံနေရပေမဲ့2020ပြည့်နှစ်တိုကျိုအိုလံပစ်အားကစားပွဲကိုဘေးရန်နဲ့ခင်ခင်ကျင်းပနိုင်မှုအရေးကြီးတယ်လို့လည်းတိုကျိုမြို့တော်အုပ်ချုပ်ရေးမှူးကမကြာသေးခင်ကပဲပြောဆိုထားပါတယ်။ဂျပန်နိုင်ငံမှာကိုဗစ်ကရောကကူးစက်မှုတွေတိုးလာနေတာကြောင့်တောက်ချန်နေမှာပဲနောက်ထပ်ဒေသ3ခုမှာအရေးပေါ်အခြေအနေထပ်မံကြီးညာလိုက်ရပါတယ်။ဟိုကိုဒိုအိုကာယာမာနဲ့ဟီရိုရှိမာတို့မှာအရေးပေါ်အခြေအနေဖြစ်ဝန်ကြီးချုပ်ယရှိဟီရီဆူဂါကတောက်ချန်နေမှာကြီးညာလိုက်တာပါ။ဒီချိန်ထဲမှာပဲတိုကျိုအိုလံပစ်အားကစားပွဲတွေကိုတော့ကျန်းမာရေးဆိုင်ရာစီမံကန့်သတ်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ပြီးကျင်းပသွားမယ်ဆိုရင်ဖြစ်နိုင်တဲ့အကြောင်းလဲဝန်ကြီးချုပ်ကတောက်ချန်နေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အမေရိကန်ပြည်အစိုးရရှိပင်းနဲ့တောင်ပချန်းဒေသတွေအတွက်လောင်စာဆီ45ရာခိုင်နှုန်းတင်ပို့နေတဲ့ Colonial Pipeline ကုမ္ပဏီရဲ့ကွန်ပျူတာစနစ်ကို hacker တွေပေါက်ထွင်းတက်ခတ်ခဲ့တာကြောင့်လုပ်ငန်းတွေ6ရက်ကြာပိတ်ထားခဲ့ရပြီးတဲ့နောက်ပြန်လည်ပတ်နေပြီဖြစ်ပေမဲ့နေရာတော်များမှာတော့စီးပြက်လက်မှုတွေကြုံနေရဆဲဖြစ်ပါတယ်။လောင်စာဆီတင်ပို့မှုတွေကိုစောင့်ကြည့်ဖော်ပြနေတဲ့ gasbuddy.com website ရဲ့ကိငင်းနှန်းတွေအရတောက်ချန်တွေက Washington DC မြို့တော်မှာဓာတ်ဆီဆိုင်88ရာခိုင်နှုန်းပိတ်ထားရတာပါ။ ဝါရှင်တန်ဒီစီနဲ့ကပ်ရက်ရှိနေတဲ့ဗာဂျီးနီးယားပြည်နယ်မှာတော့စိုင်တွက်လောက်စီးပြက်လာနေပြီးမယ်လန်းပြည်နယ်မှာလည်း42ရာခိုင်နှုန်းလောက်စီးကုန်နေပါတယ်။ Colonial Pipeline ကုမ္ပဏီကတော့ပိုင်လိုင်းစနစ်ကိုအန္တရာယ်ကင်းခြင်းနဲ့ပြန်လည်ပတ်နိုင်မှုစီစဉ်ထားပြီးလုပ်ငန်းတွေကိုကြာသပတေးနေ့မွန်းလွဲပိုင်းလောက်မှာပြန်ဆက်နိုင်တော့မှာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ကုမ္ပဏီရဲ့ကွန်ပျူတာစနစ်ကိုဖောက်ထွင်းပြီးငွေညှစ်ခဲ့တဲ့အဖွဲ့ဟာအရှေ့ဥရောပမှာခြေစိုက်ထားတဲ့ Dark Side လို့အမည်ပေးထားတဲ့အဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းလည်းခန့်မှန်းထားကြပါတယ်။ကွန်ပျူတာစနစ်ကိုထိန်းချုပ်ထားပြီးငွေညှစ်ခဲ့တဲ့ hacker တွေကိုကုမ္ပဏီကပြီးခဲ့တဲ့တောက်ချာနေ့မှာပဲ cryptocurrency digital ငွေနဲ့ဒေါ်လာ5000နီးပါးပေးခဲ့ရတဲ့အကြောင်းလဲ Bloomberg နဲ့ New York Times သတင်းဌာနတွေကဖော်ပြကြတာပါ Dark Side အဖွဲ့ဟာကွန်ပျူတာစနစ်တွေကိုပေါက်ထွင်းတိုက်ခိုက်မှုတွေကနေ9လလောက်အတွင်းဒေါ်လာတန်း60ထဲမှနေရခဲ့တဲ့အကြောင်းလဲ Wall Street Channel ကဖော်ပြပါတယ်ဒီထဲကအနည်းဆုံး46တန်းလောက်ကိုတော့ဒီနှစ်ရဲ့ပထမ3လပတ်အတွင်းမှာပဲရရှိခဲ့တာလို့လဲသတင်းကဖော်ပြထားပါတယ်ခင်ဗျာ
စနေနေ့မနေ့ခင်ထိတ်တန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကုအောင်လွင်ဦးတို့ပြောပြခဲ့ကြတာပါခင်ဗျာမကြခင်နောက်ပိုင်းမှာတင်ဆက်မဲ့အထဲမှာတော့ဒီအမျိုးသမီးကန္တာသိပ္ပံနဲ့နှီးပညာအစည်းအဝေးတွေကိုကြားဖို့ရှိပါတယ်အခုတော့သတင်းပေးပို့ချက်နဲ့သတင်းဆောင်မတွေကိုစက်တိုက်နားဆင်ရပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံရေးအကြက်တဲကျုံနေရတာကိုဒေသတွင်းနိုင်ငံတွေဝိုင်းဝန်းကူညီဖြေရှင်းကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နဲ့ထိုင်းဝန်ကြီးချုပ်တို့မနေ့တောက်ကြနေ့ကဆွေးနွေးကြကြပါတယ်မြန်မာနဲ့ထိုင်းနိုင်ငံတို့လည်းအဖွဲ့ဝင်အဖြစ်ပါဝင်တဲ့အာဆီယံဥက္ကဋ္ဌရှေ့သတင်းဘတ်ထဲမြန်မာနိုင်ငံကိုမသွားခင်မှာအခုလိုတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာနဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာတို့တောက်ကြနေ့ကတွေ့ဆုံမှုနဲ့အာဆီယံဥက္ကဋ္ဌရဲ့ခရီးစဉ်အပေါ်အာဆီယံရေးကျွမ်းကျင်သူထိုင်းဝါယင်သတင်းအယ်ဒီတာနဲ့အကြီးတန်းသူတွေသည်ကဝီချောင်းကစ်ဘွန်နဲ့ထိုင်းမြန်မာအရေးကျွမ်းကျင်သူဦးအောင်သူငိမ့်တို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်
။ဟုတ်ကဲ့ထိုင်းနိုင်ငံမှာအရင်ထုတ်ဝေခဲ့တဲ့ The Nation သတင်းစာအယ်ဒီတာဟောင်းနဲ့လက်ရှိ Bangkok Post သတင်းစာမှာပုံမှန်သုံးသပ်သူကဝီကမနေ့ကတွေ့ဆုံဆွေးနွေးမှုတွင်ရခဲ့တဲ့အရေးပါမှုကို
Today meeting was very significant.
ဒီနေ့အစည်းအဝေးကအရန်ကိုအရေးပါပါတယ်။ဘာလို့လဲဆိုတော့ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံတဲ့ပဋိပက္ခကနေထွက်ပြေးလာသူတွေကိုပြန်မောင်းမထုတ်ဘူးလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကိုကတိပေးလိုက်လို့ပါ။တည်တဲ့အတိုင်းပဲပြီးခဲ့တဲ့3လအတွင်းတမတော်နဲ့လက်နက်ကင်တိုင်းရင်းသားတပ်တွေကြားဂျူကြားဂျူကြားတိုက်ပွဲတွေဖြစ်ခဲ့တာမို့အဲ့ဒီကရွာသားတွေထိုင်းဘက်ကိုအချိန်နဲ့အမျှထွက်ပြေးလာနေကြတာပါ
။ဒါပေမဲ့ထိုင်းမြန်မာရေးကျွမ်းကျင်သူဦးအောင်သူငင်းကတော့မြန်မာနိုင်ငံကထွက်ပြေးလာသူတွေကိုအခုလိုပြန်မဖို့ပေမဲ့အရင်တုန်းကလိုတော့ထိုင်းကအများကြီးခုဖို့အားနည်းသွားပြီလို့ဆိုပါတယ
်ဒီတလောက DVB သတင်းတောက်တွေထိုင်းနိုင်ငံထဲမှာဖမ်းမိတာတွေရှိပါတယ်ဆိုတော့အဲ့လိုမျိုးဆိုရင်တော့ထိုင်းရဲ့သဘောကတော့ဒါသူတို့လည်းနာမည်အပြတ်မခံဘူးဟိုတတိယနိုင်ငံကိုထွက်ဖို့ဆိုလို့ရှိရင်လည်းသူတို့ဟိုခွင့်ပြုလိုက်နိုင်တဲ့အနေအထားမျိုးရှိပါတယ်ဆိုတော့ဒါပေမဲ့လည်းဒီထိုင်းနိုင်ငံရဲ့နေဆက်မှာတစ်ချိန်လုံးကလိုဒုက္ခတွေစခန်းကြီးတွေတော့ထွက်လာတဲ့သူတွေအတွက်ခိုးလုံစရာပေါ့နော်အဲ့လိုအနေအထားမျိုးတွေတော့ဟိုထိုင်းဘက်ကပြင်ဆင်လာတာမရှိဘူးလို့ထင်တယ်ဗျဒီနေဆက်မှာရှိတဲ့ကျွန်တော်တို့ဟိုလက်နက်ကင်ဖွဲ့တွေပေါ့ဗျာဆိုတော့ဒါတွေနဲ့ပတ်သက်လို့လည်းထောက်ပံ့တာတွေနောက်တစ်ခုကနိုင်ငံရေးအရခိုးလုံမဲ့ကိစ္စမျိုးတွေဆိုတော့ဒါတွေနဲ့ပတ်သက်လို့လည်းတော်တော်တင်းတင်းကြပ်ကြပ်ရှိတယ်ပေါ့ဆိုတော့တစ်ဖက်ကလည်းဒါ COVID-19 ပေါ့ဗျာဒါကူးစက်မှုတွေနဲ့ပတ်သက်လို့သူတို့စိုးရိမ်တာတော့ဟိုသဘောပေါက်ပါတယ်ဒါပေမဲ့လည်းအရင်တစ်ချိန်လိုဟိုထောက်ခံမှုတွေတော့အများကြီးမတွေ့ရဘူးယ
ထိုင်းနိုင်ငံအထင်ကရချူလာအောင်ကုန်းတက္ကသိုလ်ရှိလုံခြုံရေးနယ်နိုင်ငံတကာလေ့လာရေးဌာနကအကြီးတန်းသုတေသီလည်းဖြစ်တဲ့ကာဝီကဒီဆွေးနွေးပွဲမှာရှေ့ဆက်သွားဖို့အရေးပါတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ကိုလည်းပို့ထည့်အောင်ဆွေးနွေးခဲ့ကြတယ်ဒီခေါင်းဆောင်နှစ်ဦးရဲ့ရင်းနှီးမှုကလည်းအရေးပါခဲ့တယ်လို့ဆိုပါတယ
် They know each other
သူကအချင်းချင်းယင်းနီထားကြပြီးသားပါ။ဘာလို့လဲဆိုတော့မစ်ဘာဂနာကအရင်တော့ကထိုင်းနိုင်ငံဆိုင်ရာဆွစ်ဇာလန်တန်အမတ်ကြီးဖြစ်2009ကနေ2015အထိထိုင်းမှာတာဝန်ကျခဲ့ပူးတာပါ။တကယ်ကထိုင်းဝန်ကြီးချုပ်ကလည်းမစ်ဘာဂနာရဲ့တန်ရေးတမန်ရေးကျွမ်းကျင်မှုကြောင့်သာအခုလိုမြန်မာနိုင်ငံကအခြေအနေတွေကိုတာဝန်ယူကင်တွယ်ပေးဖို့ကုလသမဂ္ဂကနေအထူးကိုယ်စားလှယ်တာဝန်ပေးခံခဲ့ရတာလို့ချီးကျူးလို့ရှိပါတယ
်။ဦးအောင်သူငင်းကလည်း မြန်မာရေလက်ရှိအာဆီယံမှာတိတ်မတက်ချွာသေးတဲ့ထိုင်းကိုပူပါလာအောင်လုပ်နိုင်ခဲ့တာကထူးခြားတယ်လို့ဆိုပါတယ်။အရင်မြန်မာတိုင်းသတင်းစာမှာလည်းအက်ဒီတာလုပ်ပေးခဲ့သူကာဝေကကုလအထူးကိုယ်စားလှယ်ရှေ့ပတ်ထဲမြန်မာပြည်သွားနိုင်ဖို့ကြိုးပမ်းနေတာနဲ့ခွင့်ပြုချက်အခုချိန်ထိမရသေးတာကိုလည်းဆွေးနွေးခဲ့ကြပြီးအာဆီယံအထူးကိုယ်စားလှယ်ခန့်နိုင်ဖို့စောင့်နေရတဲ့အချိန်မှာလာမယ့်အာဆီယံဥက္ကဋ္ဌရဲ့မြန်မာခီးစဉ်အရေးပါပုံကို
I think the visit is of course the first
ခီးစဉ်ကအာနာသိမ့်ပြီးအာဆီယံရဲ့ပထမဦးဆုံးလူကိုယ်တိုင်လွှတ်တဲ့ကိုယ်စားလှယ်အဖွဲ့ခီးစဉ်ကြီးပါဒါကြောင့်ဒီကိုယ်စားလှယ်အဖွဲ့အနေနဲ့ဘာတွေလှုပ်ဆောင်မယ်ဘယ်လိုအစီအစဉ်တွေဆွဲမယ်ဆိုတာအတွက်ကနဦးကြိုတင်လေလာဆန်းစစ်မှုတချို့လုပ်နိုင်ဖို့စစ်တပ်ခေါင်းဆောင်နဲ့အခြားအရေးပါတဲ့တာဝန်ရှိသူတွေကိုတွေ့ကျင်ပါလိမ့်မယ်။ဒါပြီးမှသာအာဆီယံရဲ့အထူးကိုယ်စားလှယ်ကိုဆေလွတ်ဖို့ရှိပါလိမ့်မယ
်။ဦးအောင်သူငယ်ကတော့အာဆီယံရဲ့ဆွေးနွေးသဘောတူတာနဲ့တကယ်ဖြစ်လာတာကြာတတ်ပုံကို
အခုတွေ့ဆုံဆွေးနွေးမှုကတော့ကောင်းပါတယ်။ဒါပေမဲ့လည်းချက်ချင်းကြီးတော့ဟိုရက်လက်ထွက်မယ်လို့မထင်ရဘူးပေါ့နော်။အထူးသဖြင့်တော့ဒီအခုကုလသမဂ္ဂရဲ့အထူးတန်တမန်ဒီခရစ်စတင်းဘာဂနာကသူကဒေသအတွင်းမှာရှိတဲ့ခေါင်းဆောင်တွေကိုလိုက်ပြီးဆွေးနွေးတယ်ဆွေးနွေးပြီးတော့မြန်မာပြည်အရေးကိုပို့ပြီးတော့တွန်းတွန်းတိုက်တိုက်ဖြစ်လာဖို့ကြိုးစားနေတာတော့ရှိပါတယ်ဆိုတော့ဒါပေမဲ့လည်းဒီအာဆီယံကို၌ကအခုချိန်ကြီးကဒီသူတို့ရဲ့အထူးကိုယ်စားလှယ်တန်တမန်တူခန့်ဖို့ဆိုတာကအခုချိန်ကြီးဆိုဆွေးနွေးငင်းခုန်နေတော့ရှိသေးတယ်လူတယောက်တည်းကိုခန့်လာတဲ့ဆိုင်ရင်ဒီအဖွဲ့အနေနဲ့ပဲ3-4ယောက်ကိုကိုစားပြုခိုင်းမလားပေါ့နော်ဆိုတော့ဒါဒီလဲကြားပါတယ်
အဲ့တော့အခုအာဆီယံဥက္ကဋ္ဌရဲ့ရှေ့ဘက်ခီးစဉ်ကနေအကောင်းဆုံးဘာမျှော်လင့်နိုင်တာကိုအာဆီယံကိုအတွင်းကြကြလေ့လာသိရှိထားတဲ့ကာဝီက
Well I think the best hope is to have
ကျွန်တော်ထင်ပါတယ်အကောင်းဆုံးမျှော်လင့်နိုင်တာကတော့အာဆီယံအထူးကိုယ်စားလှယ်နဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်တို့မြန်မာနိုင်ငံတွေကိုအတူသွားပြီးလှူဆောင်ပေးနိုင်ဖို့ပါပဲဒါကအကောင်းဆုံးအခြေအနေပါဒါပေမဲ့ဘယ်လိုဖြစ်လာမလဲအခုလိုဖြစ်လာမလားဆိုတာကတော့နောက်တစ်ပတ်တည်းဒါမှမဟုတ်အဲ့ဒီနောက်ပိုင်းစောင့်ကြည့်ရမှာပါ
ဦးအောင်သူငယ်ကလည်းအာဆီယံဘုံသဘောတူညီချက်၅ခုကစေလုံးကျော်မဟုတ်ပေမဲ့ရှေ့တန်းကအရေးပါလာနေတယ်လို့ဆိုပါတယ
်လက်ရှိအာဆီယံမှာပြီးခဲ့တဲ့ဟို consensus ပေါ့နော်၅ချက်သဘောတူထားတာရှိတယ်အဲ့တော့တရုတ်ပါဝင်အမေရိကန်ပါဝင်ဂျာနယ်နိုင်ငံတွေကလည်းကဲအာဆီယံတော့ရှေ့ကလှမ်းပါစီအောင်သူတို့ကနောက်ကပတ်မှုမယ်ဆိုတဲ့အခန်းကဏ္ဍပေါ့ဆိုတော့အဲ့လိုအနေထားမှာတော့ကျွန်တော်မြင်လာတော့အာဆီယံကပို့ပြီးတော့ဟိုအရေးပါတဲ့နေရာရှေ့တန်းရောက်လာတယ်တော့ထင်ပါတယ
်။ကာဝီကလည်းအာဆီယံပို့အားရှိလာအောင်ဝိုင်းကူပေးဖို့အင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်နဲ့တရုတ်တို့မှလည်းတာဝန်ရှိတယ်လို့ဆိုပါတယ်ခင်ဗျာ
။ကိုဝင်းမင်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ဘင်္ဂလားဒေ့ရှ်နယ်ဇက်ကအချင်းတွေကိုကြည့်ရအောင်ပါ။ဘင်္ဂလားဒေ့ရှ်နယ်ဇက်ရင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုအင်ရှင်အဖြစ်လက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ဒေသခံတွေကိုကူညီထောက်ပံ့နိုင်ဖို့နိုင်ငံတကာရဲ့အကူအညီတွေပို့ပြီးလိုအပ်နေတယ်လို့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးကပြောကြားလိုက်ပါတယ်။ရှေ့တစ်ပတ်တည်းကျင်းပမဲ့ရိုဟင်ဂျာဒုက္ခသည်တွေအကူအညီပေးရေးလူရှင်နိုင်ငံများအစည်းအဝေးမတိုင်ခင်မှာအခုလိုပြောဆိုလိုက်တာပါ။ဂျနီဗာမြို့ကနေလီဇာရှရိုင်းပေးပို့တဲ့သတင်းကိုတင်ပြချင်ပါတယ်။ရိုဟင်ဂျာဒုက္ခသည်8,800ကျော်နဲ့သူတို့ကိုလက်ခံထားရတဲ့ဒေသခံဘင်္ဂလားဒေ့ရှ်နိုင်ငံသား4,900ကျော်တို့ရဲ့ဘဝတွေကိုကူညီစောင့်ရှောက်နိုင်ဖို့ကုလသမဂ္ဂအဖွဲ့ကရန်ပုံငွေဒေါ်လာတန်း940ကျော်လိုအပ်နေတာပါ။အဲ့ဒီတည်းကဒုက္ခသည်8,400လောက်ဟာ2019ရခိုင်မြောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာသူတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့အာဏာပိုင်တွေကအခုချိန်ထိရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။ရိုဟင်ဂျာဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နယ်စပ်ကောက်ဆက်ဘဇားကလူရည်ထူထပ်လွန်တဲ့ဒုက္ခသည်စခန်းတွေတန်ရှင်းမှုမရှိတဲ့နေရာတွေမှာဖြစ်တယ်လို့နေနေကြတာပါ။ဒီဒုက္ခသည်တွေဟာမရေရာတဲ့အနာဂတ်ကိုကြုံတွေ့နေရပြီးအခုထိလည်းကူရမဲ့ဖြစ်နေတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီပြောခွင့်ရအန်ဒရီမဟာချစ်ကဆိုပါတယ်
။ With the refugee crisis in its fourth year, Bangladesh needs robust and sustained international support to ensure safety and well-being of stateless Rohingya refugees. This must not become a forgotten crisis.
ဒုက္ခသည်ရေလင်းနေကြလာတဲ့အချိန်မှာနိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေရဲ့ဘဝလုံခြုံရေးနဲ့ကောင်းကောင်းမွန်မွန်နေထိုင်နိုင်အောင်ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံတကာကရရှိထောက်ပံ့မှုတွေအခိုင်အမာပေးအပ်ဖို့လည်းလိုပါတယ်။ဒါမေ့ထားလို့ရတဲ့ပြဿနာကြီးမဟုတ်ပါဘူး။ရိုဟင်ဂျာဒုက္ခသည်တွေရောဆက်စုနေတဲ့ချီသဘောကောင်းကောင်းနဲ့လက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပါကဘာကြီးကအတူရပ်တည်ပြကြရမှာပါ
ဒီကြားတဲ့ကိုဗစ်ကာယောဂါကဒုက္ခသည်တွေနဲ့ ဘင်္ဂလားဒေ့ရှ်ဒေသခံတွေကိုပါအခြေအနေပိုဆိုးသွားစေတယ်လို့မဟာချစ်ကပြောပါတယ်ဒုက္ခသည်စခန်းနဲ့အနီးဝန်းကျင်မှာကိုဗစ်ပိုးမပြန့်ပွားစေရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့အကူအညီပေးရေးအေဂျင်စီတွေအခုထိဝိုင်းဝန်းစီမံလှုပ်ဆောင်နေတယ်လို့သူကပြောပါတယ်ဒါပေမဲ့ကိုဗစ်ပိုးကူးစက်မှုဆိုတာကြိုတင်ခံမှန်းလို့ရတဲ့ကိစ္စမဟုတ်တာကြောင့်ယောဂါကာကွယ်ရေးအစီအစဉ်နဲ့လူသားချင်းစာနာမှုအကူအညီပေးရေးကအလွန်အရေးပါပြီးအဲ့ဒါကိုဆက်လုပ်နေမှသာလူတွေအသက်ဆုံးရှုံးမှုကိုကာကွယ်နိုင်မှာဖြစ်ပါတယ်။အခြားလူတွေလိုပဲဒီဒုက္ခတွေတွေဟာလည်းဘဝအတွက်အခြေခံထက်ပိုတဲ့လိုအပ်ချက်တွေရှိနေတယ်လို့မဟာချစ်ကပြောပါတယ်။ဒုက္ခတွေတွေဟာကောင်းမွန်တဲ့အနာဂတ်မျှော်လင့်ချက်တင့်တင့်တဲ့အရာတွေမရနိုင်ပဲနှစ်ပေါင်းများစွာဆင်းရဲဒုက္ခရောက်နေတာမျိုးမဖြစ်သင့်ဘူးလို့သူကဆိုပါတယ
်။ In order to mitigate the risks of people taking dangerous onward journeys,More must be done to ensure that refugees
အနေများရဲ့ခီးကိုစွန့်စားသွားလာမှုတွေကိုရွှေ့ချဖို့ဆိုရင်ဒီဒုက္ခတွေတွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမျှော်လင့်ချက်ရှိတယ်ဆိုတာပြသဖို့ရောအချိန်ကျရင်မြန်မာနိုင်ငံမှာသူတို့အတွက်အနာဂတ်ရှိတယ်ဆိုတာမျိုးအာမခံချက်ရှိဖို့လိုပါတယ်မဟုတ်ရင်ဒုက္ခတွေကသူတို့ဘဝရှည်ရေးအတွက်ပင်လယ်ရေချောင်းနဲ့ကုန်းလမ်းတွေကနေအန္တရာယ်များတဲ့ခီးကိုဆက်လက်စွန့်စားထွက်ခွာနေကြအောင်မှာပ
ါဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းစူပူအောင်ကြမှုတွေကြောင့်လက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးလူမှုရေးမငြိမ်မသက်တာတွေပေါ်ပေါက်နေပြီးရိုဟင်ဂျာဒုက္ခသည်တွေမြန်မာပြည်ပြန်နိုင်မဲ့အနေအထားမရှိသေးပါဘူးရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ဒေါ်လာ1ဘီလီယံလိုအပ်တယ်လို့ကုလသမဂ္ဂကပြီးခဲ့တဲ့နှစ်အတွင်းတောင်းခံခဲ့ပေမဲ့လက်တွေ့ရတာကတော့60ရာခိုင်နှုန်းတောင်မပြည့်ခဲ့ပါဘူးဒီနှစ်မှာတော့ဒုက္ခသည်တွေအတွက်အလှူငွေတွေအရင်နှစ်ကတည်းကပိုရလာလိမ့်မယ်လို့ကုလသမဂ္ဂအရာရှိတွေကမျှော်လင့်နေပါတယ်ရိုဟင်ဂျာဒုက္ခသည်တွေအတွက်စာနာမှုအကူအညီတွေပေးအပ်နိုင်ဖို့ရန်ကုန်ငွေရှာတဲ့စီဝေးဘွဲကိုရှေ့တပတ်မေလ18ရက်နေ့မှာကျင်းပဖို့ရှိနေပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်ဗီယူမြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရောအဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ဗီယူမြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်းဗီယူမြန်မာ Facebook Messenger ကနေပြီးကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတခြားမှအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
် VOA ရဲ့အစီအစဉ်တွေကိုနားဆင်နေရတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအာမမပြတ်ကိုအောင်မြတ်သူကပြောပြမှာပါ
မြန်မာဟာပျက်စီးခြင်းဘက်ကိုရိုင်းနေပြီဆိုတော့ The Straits Times သတင်းအွန်လိုင်းမှာဖော်ပြထားတဲ့ဆောင်းမရှင် Niamal Gosse ရဲ့ဆောင်းမကိုတင်ဆက်ပေးကြပါမယ်။ငွေမာပြက်လက်သွားတာရဲ့အွန်လိုင်းငွေကြေးလုပ်ငန်းတွေရပ်ဆိုင်းသွားတာရဲ့ကြောင့်မြန်မာစိုက်ပျိုးရေးကဏ္ဍအလင်းအမြန်ပဲနစ်မြုပ်ကျဆင်းနေပါပြီတဲ့။ဒါဟာစီးပွားရေးတစ်ခုလုံးပျို့ကျတော့မဲ့နမိတ်လက္ခဏာဖြစ်တယ်လို့ဆောင်းမကိုအစချီရေးသားတာပါပဲ။ငကိုရဲကလည်းငွေမာပြက်လက်နေတာမို့ဆရာနာသိမိနာနဲ့တပြိုင်နက်စီးပွားရေးဟာငွေသားကိုအခြေပြုတဲ့စီးပွားရေးစီကိုဒုံရင်းပြန်ဆိုင်သွားတယ်လို့ဆိုပါရယ်စိုက်ပျိုးရာသီစတင်နေချိန်မှာဗန်တွေပြိုလဲပြီးငွေဈေးတွေထိုးကျကုန်တာမို့မျိုးစေ့နဲ့ဓမြဩဇာတွေဝယ်ယူဖို့လယ်သမားတွေအတွက်လဲဗန်ကနေငွေချေးယူဖို့အခက်တွေ့ကုန်ကြပြီးမြန်မာစိုက်ပျိုးရေးကဏ္ဍအတွက်အလွန်တရာစိုးရိမ်ဝယ်ရာဖြစ်တယ်လို့ Harvard တက္ကသိုလ်ကမြန်မာပညာရှင်တဦးရဲ့သုံးသပ်ချက်ကိုလဲ The Straits Times ကကိုးကားထားပါရယ်လူဦးရေ83ရာခိုင်နှုန်းဟာ2020အစောပိုင်းကတည်းကဝင်ငွေရော့နယ်ကျဆင်းနေရကနေနောက်ထပ်လူဦးရေ26တန်းလောက်ဟာလာမယ့်နှစ်မှာတဦးချင်းဝင်ငွေ 1.3 ဒေါ်လာလောက်ထိဆင်းရဲသွားမယ်လို့ကုလသမဂ္ဂရဲ့အစီရင်ခံစာကိုလည်းကိုးကားဖော်ပြထားပါဗျ။ဆရာနာသိမ်းပြီးနောက်ပိုင်းအကြံဖတ်မှုတွေဟာကာလကြာရှည်ခဲ့တဲ့လက်နက်ကန်ပဋိပက္ခဖြစ်ပွားရာဒေသတွေတွင်မကတော့ပဲမြန်မာနိုင်ငံအလဲပိုင်းပြည်မဒေသတွေအထိပြန့်နှံ့လာတာကိုလည်းထောက်ပြထားပါဗျ။စစ်တပ်ကအင်အားသုံးဖိနှိပ်သွားနိုင်တာဒါမှမဟုတ်စစ်တပ်ကိုလူထုကဖြိုချအနိုင်ရသွားတာတူဒီမဟုတ်နှစ်ဖက်လိတ်ခဲတဲလဲနဲ့နှစ်ရှည်လများစစ်နွတ်နစ်နေတာစားရဖြစ်နိုင်ကြီး၃ရက်ကိုလည်းဆောင်းမားထဲမှာဖော်ပြထားပါတယ်တတိယဖြစ်နိုင်ကြီးဖြစ်တဲ့စစ်နွတ်နစ်သွားမဲ့အရေးကတော့တကယ်ကိုကပ်ပေးဆိုပဲလို့ဆိုပါတယ်စာဝတ်နေရင်းနဲ့အစိုးရကခန်းဆောင်ဝန်ဆောင်မှုတွေမပေးနိုင်တော့တာဟာတိုင်းပြည်ကိုတည်တွင်းထဲကိုဆွဲခေါ်နေတာဖြစ်ပြီးဟ လူသမဂ္ဂစာနယ်ဇင်းကအစီအစဉ် WFE အပါအဝင်နိုင်ငံတကာတိုင်ဝမ်အနေနဲ့ဝိုင်းဝန်းဖြည့်ရှင်အရှိန်မြှင့်လှုံ့ဆော်မှုလိုအပ်ပြီလို့ထောက်ပြထားပါတယ်။နောက်ထပ်အရေးကြီးတဲ့အချက်တစ်ခုအနေနဲ့ဆောင်းပါးထဲမှာထောက်ပြထားတာကတော့ကာလာတာရှိအကျင့်ပြက်လက်စားတဲ့တိုင်းပြည်တစ်ခုဖြစ်ခဲ့တာမို့အကူအညီပေးရေးအဖွဲ့တွေအနေနဲ့စစ်တပ်ကိုအင်အားကြီးထွားလာစေမဲ့ကူညီလူဒန်းမှုမျိုးတွေမလုပ်သင့်ဘူးလို့ဆိုပါရယ်။တိုင်းပြည်စီးပွားပြက်လေလေတရားမဝင်စီးပွားရေးတွေအောင်မြင်ဖြစ်တွန်းလေလေဖြစ်တာကြောင့်ရှိဒရီဂန်ဒေတာကစိတ်ကြွစေထုတ်လုပ်မှုလဲပုံမဖြစ်ထွန်းလာဝယ်ရာရှိနေပြီးနိုင်ငံဖြတ်ကျော်ရာဇဝတ်ကိုင်းတွေရဲ့ကွန်ရက်ဩဇာကြီးထွားလာမှာမို့ဒီအခြေအနေကလည်းမြန်မာပြည်ပုံမှန်ပြန်ဖြစ်လာဖို့အတွက်အခက်အခဲတရေဖြစ်တယ်လို့ဆောင်းပါးမှာဖော်ပြထားပါဗျ။အပြည့်စုံကို www.straighttimes.com မှာဖတ်ရှုနိုင်ကြပါရခင်ဗျာ
။ကိုအောင်မြတ်သူပြောပြခဲ့တာပါခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်။အရင်ဦးဆုံးတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်စစ်တပ်အာဏာသိမ်းမှုနဲ့စစ်အုပ်ချုပ်ရေးကိုစန့်ကျင်ကန့်ကွက်လှုပ်ရှားသူတွေပေါ်စစ်တပ်ကအင်အားအလုံးရင်သုံးဖိနှိပ်နှိမ်နင်းတာတွေလုပ်ခဲ့ပြီးတဲ့နောက်တကြွလှုပ်ရှားသူအများအပြားနေဆက်ကတိုင်းရင်းသားဒေသတွေစီကိုထွက်ပြေးတင်းရှောင်လာကြတာစစ်အာဏာရှင်ကိုလက်နက်ကင်နီးနဲ့ဆက်ပြီးတော်လှန်ဖို့ဆုံးဖြတ်လာကြတာတွေရှိပါတယ်အဲ့ဒီအထက်မှာနေပယ်တီကလူတွေပါဝင်ကြပါတယ်သူတို့ဘာကြောင့်အခုလိုလက်နက်ကင်တော်လှန်ဖို့အထိဆုံးဖြတ်လာရတာပါလဲCDM လှုပ်ရှားမှုမှာပါဝင်ပြီးအခုတော့တိုင်းသားလက်နက်ကိုင်ဒေသတစ်ခုမှာစစ်တင်တန်းတက်ရောက်ဖို့ရောက်ရှိနေတဲ့ဒမ်နိုးလိုင်ကိုမက်ခင်ဖြူတွေးဆက်သွယ်မေးမြန်းပြီးအမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်
ဒန်နုလိုင်ကအခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီစစ်အုပ်ချုပ်ရေးကိုလက်မခံနိုင်ဘူးဆိုပြီးတော့အစိုးရကတော့ဒီအကြမ်းမဖက်တဲ့နီးနဲ့ CDM လှုပ်ရှားမှုမှာပါဝင်ခဲ့တဲ့အစိုးရဝန်ထမ်းတယောက်လို့သိရပါတယ်။ဆိုတော့ဘယ်အချိန်မှာအခုလိုဒီလိုနယ်စပ်ကိုထွက်ပေါ်အတွက်ဆုံးဖြတ်လိုက်တယ်လဲ။အစိုးရဘက်ကတော့ဘာတွေလှုပ်ရှားခဲ့တယ်လဲဆိုတာကိုပြောပြပေးပါလား
။ဟုတ်ကဲ့ရှင်။ကျွန်မတို့တပင်းစစ်ကြောင်းထွက်ပြီးကြတယ်ပေါ့နော်။ကျမတို့ CDM လို့တဲ့ဝန်ထမ်းတွေကတပည့်စီကြောင်းတည်တံထလိုက်တော့ကျမတို့ရုံးအနေပြန်ခေါ်ကြတယ်။ရုံးအနေပြန်ခေါ်တဲ့လူတွေကိုကျမတို့ကရုံးပြန်မတက်တဲ့ခါကျတော့သူတို့ကဖမ်းဖို့ထိလို့ကြတာပေါ့နော်။တချို့လူတွေဆိုလည်းပါသွားတဲ့ဟာတွေကရှိနေတယ်။အခါကျကျမတို့ကဖမ်းမဲ့စင်းထဲမှာလည်းပါနေတယ်ဆိုတော့တတင်းရရလို့ပေါ့နော်။တတင်းရတော့ကျောင်းကျမတို့တပည့်ကိုထလာတာအဓိကဖမ်းမဆောင်ရကြတော့မဆုံးဖြတ်ရသေးဘူး။တပည့်ရောက်တဲ့ခါကျမှကျမတို့ဆုံးဖြတ်ချက်ချရတာပေါ့နော်။
အဲ့တော့အစောပိုင်းမှာတုန်းကတော့ဟိုလိုက်လံဖန်းစီတာတွေအဲ့လိုအခြေအနေတွေကြောင့်မလို့အစောပိုင်းကတော့ဒါပထမအဆင့်တိတ်ရှောင်တဲ့အဆင့်ပေါ့တွားရင်းနဲ့မှ
ဟုတ်တယ်ဟုတ်တယ်ရှင်ဟုတ်သူတို့ကဖမ်းရင်လေဒီတိုင်းဖမ်းရုံပြီးတော့ထောင်ထဲထည့်ထားရုံနဲ့ဆိုရင်တော့ကျမတို့မကြောက်ပါဘူးဒါပေမဲ့သူတို့ကဖမ်းတဲ့လူတွေကလည်းသူတို့နှိမ့်ဆက်တယ်နှိမ့်ဆက်ပြီးမှသူတို့တိတ်ဆင်းနေတဲ့အဝတ်အစားတွေထိကျမတို့ခုမြုပ်မှဖြစ်နေတဲ့ဟာပေါ့နော်အဝတ်အစားတွေကသူတို့မိဘတွေထိပြန်ပို့ပေးကြတယ်အဲ့လိုမျိုးတွေထိဖြစ်တဲ့ခါကျတော့ကျမတို့ထွက်ပြေးရတာပေါ့ကိုမင်းကလေးတွေဆိုတော့သူတို့ကမယုံရအောင်လေနော်ဘယ်တော့ထိလုံးမလဲမင်းကလေးတွေဆိုပိုဆိုးနေတာအကြောင်းကျမတို့ကဖမ်းမခံချင်ဘူးအကြောင်းကျမတို့ဖမ်းမကြတော့ထပ်ပြေးချင်ရုံတော့ပဲကျမတို့လုံချုံရေးအတွက်ထပ်ပြေးတာတခုတည်းပဲရောက်မှပဲဆုံးဖြတ်ချက်ချတာဟုတ်
အဲ့တော့အစောပိုင်းတော့တင်းရှောင်းနေနောက်ပိုင်းမှာတော့ဆုံးဖြတ်လိုက်တယ်ဆိုတော့ဘယ်လိုအကြောင်းကြောင့်နောက်ဆုံးဒီလိုဆုံးဖြတ်ချက်ချဖြစ်သွားတာပါလဲ
ဟုတ်ကဲ့အာနာရှင်စနစ်ကိုကျမတို့တွန်းလှန်ဖို့အမြင့်ဖြတ်တဲ့ဒီတွန်းလှန်တဲ့နေရာမှာဘောနော်ကျမတို့တိုင်းသားလက်နက်ကင်ရောက်နေကျမလည်းပါဝင်ချင်တယ်ကျမလည်းအနာကမှာကိုသားသမီးတွေချီပေါ့နော်ဒီကလုတ်ခဲဖို့ရဆိုတာလည်းဖြစ်စီချင်လို့ပဲပြီးတော့ကျမတို့ငငယ်တော့ဆိုတော့တအားခံပြရလေနော်တအားငငယ်တော့ဆိုတော့ဒီစစ်တပ်အုပ်ချုပ်မှုလက်တွေ့ခံစားရတယ်အဲကြောင့်ကျမစိတ်ထဲမှာအရင်ကတည်းကအခံပြနေစရာရှိပြီးသားပြီးတော့ကျမတို့တိုင်းသားစီလုံးငင်းကြီးလည်းတခုအခွင့်ကောင်းရသွားတာပေါ့ဒီသူကအာဏာသိမ်းလိုက်တဲ့ခါကျတော့ဒီကတော့ဒီအမြင့်ဖြတ်တဲ့နေရာမှာတောင်းတနေရာနဲ့ပါဝင်ပြီးချင်းလဲအကျမလုံနိုင်တာလည်းအများကြီးမရှိပါဘူးဒီလုံနိုင်တဲ့ຢာလေးတော့လုတ်ချင်းလဲစိတ်တစ်ခုတည်းကြောင့်ဒါဟုတ
်ဟုတ်ကဲ့တန်းတို့လိုင်ရတကယ်တမ်းကျတော့ကျမ်းမာရေးစီဝင်တန်းတယောက်ပေါ့နော်စီဝင်တန်းတယောက်ကနေတော့မှ CDM လုတ်တယ်ဆိုတော့တကယ်တမ်းဆိုစီဝင်တန်းတယောက်ဆိုတာကစေယုံစေခန်းနေမှာအလုံးလုံးနေရမယ်အစားအခုလိုမျိုးဒီလက်နက်ကင်ပြီးတော့တိုက်ရမယ်အခြေအနေထိဘယ်လိုຢာတွေကတွန်းပို့ခဲ့တယ်လို့ပြောနိုင်မလဲ
ဟုတ်ကဲ့ကျမတို့ဒီကျမအလုပ်လက်တအားချစ်တယ်အရန်လက်ကြိုက်တယ်ကျမအကြိုက်ဆုံးအလုပ်လက်ဖြစ်တယ်ဒါပေမဲ့ဒီစစ်အာဏာရှင်ရဲ့ လက်အောက်မှာတော့ကျမလုံးဝအလုံးမလုပ်ချင်ဘူး။ဒါဆိုငယ်တော့တော့ကျမဒီစီးပိုင်းမှာဆိုတော့နံပါတ်7မကောင်းတာတခုဆက်ဆံမရလေ။နေမှာအကုန်လုံးအစုံမချပေးနိုင်တာတခုကျမတို့ဘိုင်းနိုင်လဲပါတာ၊ခေါင်းကိုင်လဲပါတာ၊ဘာပဲဖြစ်ဖြစ်ပါတာလေးပဲတောက်နေရတယ်။ပြီးတော့ကလေးမမွေးနိုင်လို့ဆေးရုံပေါက်ကိုယ်လည်းအချိန်ကြီးလို့လမ်းမှာတည်တဲ့လူတွေကလည်းတလူပုံရှိတယ်ဗောနော်ကျမတို့အဲ့တော့ဒီစစ်တောက်ချုံမှုကိုယ်တိုင်ခံစားနေတဲ့ခါကျတော့ကျမတို့ရဲ့လက်အောက်မှာလုံးဝမလုပ်ချင်ဘူးပြီးတော့ကျမကနိုင်ငံရေးလည်းအများကြီးနားမလဲဘူးဆိုတော့ကျမလုပ်ပေးနိုင်တာဘာမှမရှိဘူးဒါပေမဲ့ CDM ကျမလုပ်ပေးနိုင်တဲ့တဲ့ကအထူးရောက်ဆုံးက CDM ပဲဖြစ်တယ် CDM ကျတော့လုံးဝလည်းမပြတ်ချင်ဘူးအဲ့တော့ကျမဒီ CDM ကျမလုပ်နိုင်တဲ့အရာနဲ့လုပ်ပေးတာဖြစ်ပါတယ်
CDM နဲ့လည်းဗမာပြည်ထဲမှာဒါအချိန်တော်တော်ကြာကြာတော့ရှိနေသေးတာပေါ့နော်မတိတ်ချောင်းခင်တည်းတော့ CDM လှုပ်ရှားမှုတွေမှာတော့တခြားလုံးပါခဲ့တယ်လို့အစောပိုင်းပေါ့ပြောလို့ရမှာပေါ့
ဟုတ်ကဲ့ရှင်ပါခဲ့တယ်ရှင်ဟုတ
်အဲ့တော့ဒီစစ်တင်နန်းနေပါတယ်တင်ပြီးသွားခဲ့ပြီဆိုလို့ရှိရင်တော့ဒါကဒီချိန်မှာဒီရာကိုလုံမှဖြစ်မယ်ဆိုတာကြောင့်မလို့ဝင်လုတဲ့သဘောပဲလားနောက်ပိုင်းကရေရှည်လိုအပ်လို့ရှင်ဆက်လုပ်သွားမှာမျိုးလားဘယ်လိုမျိုးစဉ်းစားချက်ရှိနေရလဲ
ဒါကြီးရှည်တော့ဆက်လုပ်မှာမဟုတ်ဘူးရှင်ဟုတ်ဒီအခုလိုအပ်နေလို့လို့တာဘောနော်ကျမတို့ဆိုတော့တကယ်လို့လက်နဲ့ခိုင်တင်လဲခိုင်နေဒါမှမဟုတ်ကျမတို့ချမ်းမာရေးဝန်တန်းဆိုတော့ medical cover တိမှလည်းပါလို့ရတယ်တစ်ဖက်ပါလို့ရတာဘောနော်အဲကြောင့်ကျမတကယ်လို့ကျမတို့အနိုင်ရတဲ့ခါကျရင်ကျမဒီအရမ်းနဲ့ဆင်မလို့ပါဘူးကျမအလို့ပဲပြန်ဝင်ဖို့စဉ်းစားထားတယ်ဟုတ
်ဆိုရမှုတွေရောမရှိဘူးလားနောက်ကိုကိုတိုင်းလဲဒါလက်နဲ့ခိုင်ရမယ်ဆိုတဲ့အနေအထားမျိုးဖြစ်လာတဲ့ခါကျတော့လေဒီပေါ်မှာကြောက်တာမျိုးဆိုရင်နာမျိုးနောက်မိဘတွေအတွက်ကောဆိုရင်နာမျိုးရှိလား
ဟုတ်ကဲ့ကျမတို့မိဘတွေကကြတော့ခီးတင်းထဲမှာကြံခဲ့တာဆိုတော့ကျမနည်းနည်းတော့မိဘတွေတက်တော့စိုးရင်လည်းကျမတို့လက်နဲ့ခိုင်လေဆိုကြရအနည်းနဲ့များတော့တွေးစွန်းတော့မှာဒါပေမဲ့ကျမတို့ကမလုပ်လို့မရဘူးပေါ့နော်ကျမတို့မလုပ်ရင်ဒီကြောက်စရာပဲကျမတို့နိုင်နေမယ်ဆိုတော့ဘယ်တော့မှလွတ်လပ်ရရတော့မှာမဟုတ်ဘူးကျမတို့လိုချင်တဲ့ဒီမိုကရေစီဘယ်တော့မှရမှာမဟုတ်ဘူးဒါကြောင့်ကျမတို့ဒီကြောက်စိတ်ထဲအနေနဲ့ရုန်းထွက်ပြီးတော့ကျမဆုံးဖြတ်လိုက်တာဖြစ်တယ်ဟုတ်ကဲ့
အဲ့တော့အခုဒါလက်နက်ကင်တော်လန်မှုနဲ့ဆက်လုပ်မယ်ဆိုရဲဟာအခုတော့ကြာသွားပြီပေါ့လေဟိုအစပိုင်းတုန်းကတော့ဒါအကြမ်းမဖက်တဲ့နီးနဲ့ CDM လှုပ်ရှားမှုအပါအဝင်လမ်းမထွက်ဆန္ဒပြတာနောက်တခြားပေါ့နော်ဒီအာဏာရှင်ကိုစန့်ကျင်တဲ့ပုံစံမျိုးစုံနဲ့လှုပ်ရှားကြတယ်ဒါပေမဲ့ဟိုလာရီနဲ့ချီပြီးကြာလာတဲ့အခါမှာဖိနှိပ်မှုတွေဖြစ်လာတော့သူအီးသွားပြီလို့လည်းတချို့ကပြောကြတယ်လမ်းမထွက်မှုတွေတော့နေသွားပြီပေါ့ဆ
ိုတ
ော့နောက်ဆုံးကြတော့ဒါလက်နက်ကင်တော်လာမှရမယ်ဆိုရဲအတွေ့အကြုံလည်းဖြစ်လာတယ်ဒီ ਾਇ လည်းစပြီးလှုပ်လာကြတယ်ဆိုတော့အခုလိုလက်နက်ကင်ပြီးတော့လှုပ်ရှားမှုမှာပါဖို့အတွက်ဆုံးဖြတ်လိုက်တဲ့သူတယောက်အနေနဲ့အစောပိုင်းကစခဲ့တဲ့ဒီအကြမ်းမဖက်တဲ့နီးနဲ့မဟုတ်တော့ဘဲနဲ့အခုကလက်နက်ပါရတော့မယ်ဆိုရဲစဉ်းစားချက်ပေါ့နော်ဒါကရောတကယ်ပဲဒီလှုပ်ရှားမှုကိုအောင်မြင်နိုင်မယ်လို့ယုံကြည်ထားသလားဒီအပေါ်မှာရောကိုဘလို့ထင်လဲဆိုတာပြောပြပေးပါလား
ဟုတ်ကဲ့ရှင်အခုကျမတို့ဒီလှုပ်ရှားမှုအပေါ်မှာအောင်မြင်နိုင်နိုင်မယ်လို့ကျမယုံကြည်တယ်ပြီးတော့မနိုင်မချင်းလဲကျမတို့တိုက်ခိုက်ဖို့ဆုံးဖြတ်ထားပြီးသားဆိုတော့နိုင်တဲ့ ठी ကိုတိုက်မှဖြစ်မယ်ဘာလဲဆိုကျမတို့တငယ်ချင်းတွေအဖမ်းခံထားတဲ့တငယ်ချင်းတွေတည်သွားတဲ့လူတွေတက်ကျမတို့ဘယ်တော့မှတွေးအေးမှာမဟုတ်ဘူးအဆုံးတိုင်သွားမယ်မနိုင်မချင်းဟာတိုက်မှာမို့လို့နိုင်ကိုနိုင်မယ်လို့ကျမယုံကြည်ထားတယ်ဟုတ်
ဟုတ်ကဲ့တချို့ကတော့ပြောကြတာရှိတယ်ဟိုပညာရှင်တချို့တောင်ပါတာပေါ့နော်အစောပိုင်းကဒါလူလူလှုပ်ရှားမှုကနေပြီးတော့မှလက်နက်ကင်ဒေါ်လာကြီးပြောင်းသွားလို့ရှိရင်နိုင်ငံရေးရည်မှန်းချက်တွေပြတ်သွားနိုင်နေအဲလက်နက်ကင်ဒေါ်လာညာကလက်တွေ့မကျဘူးမထီရောက်နိုင်ဘူးဆိုရယ်ပြောဆိုမှုတွေလည်းရှိတယ်ဒန်းတို့ကိုယ်တိုင်ရောဘလို့ထင်လဲဒီပေါ်မှာ
ဟုတ်အခုကကျတော့တို့ကိုယ်တိုင်ကနိုင်ငံဥပဒေဆိုတာဘာမှတောင်မသိတော့ဘူးပြီးတော့အခုကျမတို့လက်တွေ့မှာကျတော့အချမ်းမဖက်တဲ့နီးနဲ့ကျမတို့ထုတ်ရှားတဲ့ချိန်မှာတို့ကကျူးမဆိုင်ဘူးတို့ကလည်းဖမဆုံးအချမ်းလာဖက်တဲ့ခါကျကျမတို့ဒီလက်နဲ့မကင်လို့ကတော့တို့တိုက်ခိုက်လို့အဆင်မပြေတော့ကိုလက်ပလာရင်းနဲ့သွားတိုက်ခိုက်ရင်တော့ကုဖက်ရတဲ့အဆုံးရှုံးများသွားတော့မှလေဒါကြောင့်ကျမတို့ဒီရွေးချယ်ချင်မှန်းနေလို့ကျမဖယ်ထင်တယ်ဟုတ်ကျမတို့ဒီတိုက်ပွဲရကြရင်လည်းကြာမယ်ဘုနော်ဘာလို့လဲဆိုတော့ဟိုဖက်ကလည်းချုံရင်တည်တယ်ဆိုတော့လေတို့ကလည်းလူတွေနဲ့အလျှော်ပေးမှာမဟုတ်ဘူးဆိုတော့ကျမတို့ဖက်ကလည်းအချောပေးမှာမဟုတ်ဘူးဆိုတော့ကြာတော့ကြာနိုင်တယ်ဒါပေမဲ့ကြာရင်လည်းနိုင်ကိုနိုင်မှာဒီတော့ကျမတို့လူငယ်တွေကအများအားတွေးမိအေးဖို့လိုတယ်ကျမတို့အများအားစည်းလုံးနေဖို့လိုတယ်တိုင်းသားတွေခုစဉ်တော်တော်များများစည်းလုံးနေကြပြီဒါတို့နီးမျိုးစုံနဲ့တွေးခွေးမှာဒါကိုကျမတို့ မယုံဖို့လိုတယ်အချစ်ချင်းလေးလေးနဲ့စည်းလုံးဖို့အဓိကလိုအပ်တယ်လို့ကျွန်မမြင်နေဟုတ်ကဲ
့ဟုတ်ကဲ့တန်တို့ကိုယ်တိုင်ဆိုရင်ဒါအမျိုးသမီးတရားလူငယ်တရားဖြစ်တယ်အခုလှုပ်ရှားမှုမှာလည်းဒါပြည်တွင်းမှာစပြီးတော့ဒီဆင်ဟနာရှင်စံချိန်လှုပ်ရှားမှုတွေပေါ်ပေါက်လာကြတဲ့အမျိုးသမီးတကြွလှုပ်ရှားတဲ့သူအများကြီးတွေ့ရပါတယ် CDM လှုပ်ရှားမှုမှာပဲဖြစ်ဖြစ်ဒီလမ်းမထွက်ဆန္ဒပြပွဲတွေမှာပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ဒီမှာအခုဒီလိုထွက်လာတဲ့အခါမှာလည်းလက်နက်ကင်မဲ့ဆိုတဲ့အဆင့်ထိထွက်လာတဲ့အထဲမှာလည်းဒါအမျိုးသမီးတွေအများပြားပါတယ်လို့ကျမတို့သိရတယ်ဆိုတော့အဲ့ဒါရောဟုတ်သလားတန်းတို့ရောဒါတွေကိုမြင်ရသလားဆိုတော့ဒီအမျိုးသမီးတွေရဲ့ပါဝင်မှုကရောဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါသလဲ
ကျမတို့အမျိုးသမီးတွေပါလာတာလည်းတွေ့ရပါတယ်ဒီအမျိုးသမီးတွေပါလာခြင်းအဖြစ်ပြောရမယ်ဆိုတော့အမျိုးသမီးတွေကပျော့တယ်ပြောရဲဆိုတော့ဒီထိလာတယ်ဆိုတဲ့ချိန်မှာသူတို့စိတ်ထဲမှာနိုင်ငံတက်ဘလောက်ထိခံပြင်းစိတ်ရှိတယ်လဲကိုယ်နိုင်ငံဘလောက်ထိချစ်တယ်လဲဆိုတာကျွန်တော်တို့ကောင်းကောင်းသိရပါတယ်ဒီအမျိုးသမီးတွေကဒီမှာပါဝင်ချင်းအဖြစ်ပေါ့နော်တခြားလူတွေတက်လဲသူတို့ကြည့်ချင်းအဖြစ်စိတ်အားထက်သန်စေတာပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ဒီအမျိုးသမီးတွေတောင်မှလှုပ်သေးတာပဲဆိုတဲ့စိတ်နဲ့ channel လူတွေကလည်းအားဖြစ်စေတယ်လို့ကျွန်မမြင်တယ်ဟုတ်
ဆိုတော့ဒီလိုမျိုးသမီးတွေပါဝင်တဲ့အတွက်ကြောင့်မလို့ဒီလက်ရှိသွားနေတဲ့ရီမန်းချက်ပေါ့ဒီဆရာနာရှင်စနစ်ပြတ်သုံးရေးဆိုတော့အခုလူလူတွေပြောနေတဲ့ဒီရီမန်းချက်ပြည့်မီဖို့အတွက်သူတို့ပါဝင်နေဆိုတာကဘယ်လောက်ထိအရေးကြီးတယ်လို့ထင်လဲ
ဒါကအမျိုးသမီးတွေပါဝင်ခြင်းအဖြစ်ကျမတို့ဒီအမျိုးသမီးတွေကလည်းပထမအနေနဲ့ကျမတို့ဒီနိုင်ငံကိုအုပ်ချုပ်နိုင်တယ်အမျိုးသမီးတယောက်အနေနဲ့လည်းစွမ်းဆောင်နိုင်တယ်အမျိုးသမီးတယောက်ကဒါလေးဒီလောက်သူတို့သူတို့လည်းတကယ်တတိရှိတယ်သူတို့လည်းဆန်းဆောင်နိုင်လဲဆိုတာအဓိကသူတို့ကပြပေးတာပေါ့နော်ကျွန်မတော်တော်များများဒီတပိစစ်ချောင်းနေမှာဆိုရင်အမျိုးသမီးတွေတော်တော်များများလည်းဦးဆောင်နေတာသိရပါတယ်သူတို့ဟာဆိုရင်တတိရှိကြတယ်ဆန်းဆန်းရှိတယ်ဆိုတာသူတို့ပေါ်ပြတာဖြစ်ပါတယ
်ခုလိုအချိန်ပေးပြီးတော့ခက်ခက်ခက်ခက်အချိန်ပေးပြီးတော့မှဖြေချပေးတဲ့အတွက်တကယ်ကိုကျေးဇူးတင်ပါတယ်နော
်ဟုတ်ကဲ့ကျေးဇူးပါ
မကင်ဘျူတွေးရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့တူတာစုံလင်အမေရိကန်တခွင်အစည်းအဝေးလှည့်ရောက်ပါပြီဝါရှင်တန်ဒီစီကကိုရီးယားစစ်ပွဲအထိမ်းအမှတ်နေရာအမေရိကမှာလမ်းတွေဘလို့ဖောက်ကျသလဲစတာတွေကိုကိုအောင်ကတင်ဆက်ထားပါတယ်
ဝါရှင်တန်ဒီစီရဲ့အမျိုးသားရင်းမြစ်မှာရှိတဲ့ကိုရီးယားစစ်ပြန်စစ်မှုဒဏ်တွေရဲ့အောက်မေ့ဘွယ်အမှတ်တရအထိမ်းအမှတ်နေရာကို1995ခုနှစ်ဇူလိုင်လ28ရက်နေ့မှာဆောက်လုပ်ခဲ့တာပါ။သုံးနှစ်ကြာကိုရီးယားစစ်ပွဲမှာပါဝင်ခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်5တပ်သမား8တန်းရဲ့အနစ်နာခံဆွတ်လွတ်မှုကိုဂုဏ်ပြုပြီးဒီအထိမ်းအမှတ်နေရာကိုဆောက်လုပ်ခဲ့တာပါ။1950ဇွန်လ25ရက်နေ့ကနေ1953ဇူလိုင်28ရက်နေ့အထိဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းအမေရိကန်36,554ဦးကြာဆုံးပြီးတော့အဲ့ဒီထဲက8,100ဟာတိုက်ပွဲအတွင်းဒါမှမဟုတ်စစ်စင်ရေးအတွင်းပျောက်ဆုံးခဲ့ပါတယ်33,284ဦးကတော့ဒဏ်ရာရခဲ့ပါတယ်ဒီအထိမ်းအမှတ်နေရာကိုတော့အပိုင်း၄ပိုင်းခွဲထားပါတယ်အရက်ခုနှစ်ပေလောက်ရှိတဲ့ရုပ်တူပေါင်း19ရုပ်ကိုအဲ့ဒီအထိမ်းအမှတ်နေရာအလယ်လောက်မှာစိုက်ထူထားပါတယ်ကြီးတက်က14ဦး marine တက်က3ဦးရေတက်နဲ့လေတက်က2ဦးစီတို့ကိုကိုစားပြုစိုက်ထူထားတာပါကိုရီးယားနိုင်ငံကစိုက်ခင်းတွေပုံစံကြားလမ်းလျှောက်နေတာမျိုးဖြစ်အောင်အဲ့ဒီရုပ်တူတွေကြားမှာခြုံနှွဲပင်တစ်မျိုးစိုက်ထားတယ်လို့ကြောက်ပြားတွေလည်းခင်ထားပါတယ်ဒီကြောက်ရုပ်တွေကိုမိုးကခြုံပေးထားပြီးတော့လေမှာလွတ်နေတဲ့ပုံသဏ္ဍာန်လည်းဖော်ထားပါတယ်ဒီကင်းတော့အဖွဲ့မှာဆက်သွယ်ရေးသမားစေမှုစသူတွေလည်းပါဝင်ပြီးတက်ဖွဲ့တာဝန်အလိုက်တနက်မျိုးစုံကင်ထားကြပါတယ်အဖွဲ့ခေါင်းဆောင်တဲ့တချို့ကတော့ကာဘိန်တနက်တွေကင်ကြပါတယ်ဒီရုပ်တုတွေရဲ့ညာဘက်ကကြောက်သားနေရမှာတော့နိုင်ငံမော်ကွန်းဌာနကနေရရှိတဲ့ကိုရီးယားစစ်ပွဲကာလအတွင်းရိုက်ကူးထားတဲ့မှတ်တမ်းဓာတ်ပုံပေါင်း 2,400 ကျော်ရဲ့ပုံတွေကိုဖော်ပြထားပါတယ်။အဲဒီပုံတွေထဲမှာကြီးရီလီနဲ့မရင်းကုန်းရီတိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေရဲ့ပုံတွေ၊ကမ်းခြေဆောင်တပ်နဲ့တခြားအသုံးဆောင်ပစ္စည်းပုံတွေပါပါတယ်။ရုပ်တုတွေနဲ့ဒီကြောက်ပြားပေါ်ကပုံတွေကိုဆက်ဆက်ကြည့်မယ်ဆိုရင်လိုင်းတရံပေါ်နေပြီးခဝဲဝဲကကြည့်မယ်ဆိုရင်တော့ကိုရီးယားတောင်တန်းတွေရဲ့ပုံစံမျိုးဖော်ကျူးထားတာပါ။ဒီကြောက်သားနိုင်ငံတွေပေါ်မှာရုပ်တုတွေရဲ့ပုံရိပ်တွေထင်ထင်အောင်လှုပ်ထားတာကြောင့်လဲရုပ်တုပေါင်း38ခုလိုမျိုးဖြစ်နေပြီးဒါဟာ38လကြာစစ်ပွဲအထိမ်းအမှတ်အနေနဲ့ဖြစ်ပါတယ် ိနိုင်ငံရဲ့ဘေဘက်မှာတော့စစ်ပွဲကာလကုလသမဂ္ဂရဲ့ကျိုးပန်းအထောက်အမှုတွေမှာအင်အားဖြည့်ဖို့တပ်ဖွဲ့ဝင်တွေပူပေးခဲ့တဲ့နိုင်ငံပေါင်း22နိုင်ငံရဲ့အမိကိုရေးထိုးထားပါတယ်။ရုပ်တုတွေမျက်နှာမူထားတဲ့နေရာဘက်မှာတော့ Freedom is not free နိုင်ငံနဲ့စက်ဝိုင်းပုံကာထားတဲ့အထိမ်းမဲ့ရေကန်ငယ်တစ်ခုရှိပါတယ်။အင်တာနက်ကနေရယူဖတ်ရှုနိုင်တဲ့ e-books စာအုပ်တွေ podcast radio အစီအစဉ်တွေကိုလက်ကင် cell phone ကနေတစ်ဆင့်ဖတ်ရှုနားဆင်နိုင်တဲ့အချိန်မှာတချို့ကတော့တကယ်စာအုပ်ကိုင်းပြီးတော့ဖတ်ရှုရတာကိုကြိုက်နေသက်ဆဲပါဒါကြောင့် American ပြည်အောင်စုကတချို့မျိုးတွေမှာစာအုပ်စင်ငယ်လေးတွေကိုရက်ွက်ထဲကလမ်းတွေမှာစိုက်ထူးပြီးစာအုပ်ချစ်သူတွေကြားအပြန်လန်အလဲလဲလှုပ်ပြီးဖတ်ရှုကြပါတယ်မြို့တော် Washington DC ကစာအုပ်စင်လေးတွေအကြောင်းကိုပြောပြပါမယ်အသက်၅နှစ်အရွယ် Avery ဟာသတင်းပတ်တိုင်းစာကြည့်လိုက်ကိုသူ့အမေနဲ့အတူသွားပြီးမဖတ်ရသေးတဲ့စာအုပ်တစ်တွေကိုရှာဖွေပါတယ်တကယ်လို့သူ့အမေမအားရင်တော့အိမ်နားက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါတယ
် They help you learn
စာပတ်တော့ဘူးတူတာရလိုက်လေငွေတွေမှာခြေတော့မရှိဘူးတချို့ငွေတွေမှာခြူတန်လိုထွက်တဲ့အမီးရှိတယ်တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိဆန်ရဲ့မျက်စိထဲကိုအစိတ်တွေလှမ်းမှုထဲနိုင်ပါတယ
် Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေအပြန်လန်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြီးထားပါတယ်စာအုပ်စင်ရင်ကျမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနိုင်တစ်ပိုင်းဆောက်လို့လူတန်းလာကြပါတယ်။စာအုပ်စင်အလူရှင်လည်းဖြစ် Little Free Library အဖွဲ့ဝင်လည်းဖြစ်တဲ့သတင်းတောက် Kat Lizaroff က
I had seen Little Free Libraries all around in other neighborhoods.
Little Free Library စာအုပ်စင်တွေကိုဒီနေရာတဝိုက်မှာတွေ့နေရတာကြားပါပြီ။ကိုယ်ရင်ဝန်ကျင်မှာစာအုပ်တွေငားရတာမျိုးကိုအရင်ကြိုက်ပါတယ်။စာကြည့်တိုက်တွေရှိပေမဲ့အိမ်နားမှာလမ်းလျှောက်ယုံလေးနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငားဖတ်ရတာအရင်ကိုပျော်စရာကောင်းပါတယ်။
ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူစောက်လုပ်ခဲ့တာပါစာအုပ်အလွယ်တကူငှားရမ်းဖတ်ရှုလို့ရတာကြောင့်လေလှူဒန်းသူတွေပေါ်ရတယ်စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလှူကြပါတယ
် A neighbor from a couple of streets over contacted me to ask whether
လမ်းနလန်းချာကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးနေ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလူချင်ပါတယ်လို့ပြောပါတယ်သူတို့ကကော့စတူမ်ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါတယ်
။၁၀နှစ်အတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူဒန်းနိုင်ခဲ့ပါတယ်။အကြောင်းတစ်ကြောင်းမှဆိုရင် Main Click Kindle အသင်းကလည်းစာအုပ်စင်တစ်ခုလူဒန်းထားပါတယ်။ Kindle အသင်းခေါင်းဆောင်တစ်ဦးဖြစ်တဲ့ Jennifer Conrad က
Readers become leaders and Girl Scouts is really about fostering leadership.
စာဖတ်သူတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ်။မင်းကလေးကင်းထောက်သင်းစရာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ
်။အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြားရင်မြစ်တာတရားဝင်ငှနိုင်ကြဖို့လဲသူတို့ကမျှော်လင့်ထားတာပါခင်ဗျာ။အခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်တော်စုအစိုးရနဲ့ပြည်내အစိုးရတွေအတူပူးပေါင်းပြီးဘီလီယံ50တန်ဖိုးရှိတဲ့အဝေးပြေးလမ်းမတွေဖောက်လုပ်တဲ့စီမံကိန်းအကြောင်းဖြစ်ပါတယ်။1954ခုနှစ်ဇူလိုင်လ12ရက်နေ့မှာသမ္မတဒွိုက်အိုက်ဇန်ဟောင်းဝါဟာဒီအဆိုပြုချက်ကိုကန့်လန့်ခဲ့တာပါ 9,000 ကီလိုမီတာအရှည်ရှိတဲ့ဝေးပြေးလက်မကြီးတွေကိုဖောက်လို့ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်ထောင်စုအစိုးရအနေနဲ့ကြားခံမှာဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate ဝေးပြေးလက်မအဖြစ်လူသိများပါတယ
်ပိုကြီးအဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပူတာကြောင့်အဲ့ဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတအိုက်ဇန်ဟောင်းဝါအကျွမ်းတဝင်းရှိပါတယ်။အဲ့ဒီအချိန်ကအဝေးပြေးလမ်းမတွေကိုစနစ်တကျအစီအစဉ်ဆွဲပြီးဖောက်လုပ်တာမဟုတ်ပဲဒေသလိုအပ်ချက်နဲ့ကန့်ညင်အောင်အဆင်ပြေတယ်လို့ဖောက်လုပ်ထားတာပါ။လမ်းတွေကကျင်းပြီးကြမ်းတမ်းတာကြောင့်လမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရင်နှန်းဟာလမ်းခရီးမှာ6ပတ်ကြာမြင့်ခဲ့ပါတယ်
။နျူကလ িয়ার စစ်ပွဲဖြစ်တဲ့အခါဖြက်လန်းကနေခီးတူတူနဲ့ဘေးကင်းရာကိုသွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်ဒေါ်လာပြန်ကျဲနေထိုင်နေကြသူတွေအလွယ်တကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့10နှစ်ကြာစီမံကိန်းကိုသမ္မတကအဆိုပြုခဲ့တာပါဒါ့အပြင်လည်းခဏအချိန်မှာအမေရိကန်ပြည်ထောင်စုဝေးပြေးလမ်းမတွေမှာများသောအားဖြင့်ကားတွေနဲ့ပြည့်ကျက်နေတာကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထက်စိတ်ကူးရင်တသက်အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူအလုံးရင်းနဲ့ချီးပြီးပြောင်းရွှေ့ဖို့ကလည်းမဖြစ်နိုင်ပါဘူ
းဒါပေမဲ့လည်းကောင်းမွန်ပြီးစနစ်ကျတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်ကားတွေကုန်တင်ကားတွေနဲ့ကိုပိုင်ကားမောင်းသူတွေဟာအစာအသောက်နဲ့ဓာတ်ဆီဖြည့်ကျန်းမာရေးကိစ္စဖြည့်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဘက်ကန်ယိုရန်ကနေအနောက်ဘက်ကန်ယိုရန်ရောက်အောင်မရက်မနာမောင်းနေနိုင်ပါတယ်ကွာ
ကိုအောင်တင်ဆက်တဲ့သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်ပြီးမှာတော့အခုတခါသိပ္ပံနဲ့နီးပညာကဏ္ဍကိုဒေါခင်မြို့သက်ကပြောပြမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာသုံးခါကျုံခဲ့ရတဲ့အထက်မှာ2020အာဏာသိမ်းချိန်ဟာနှီးပညာတိုးတက်နေတဲ့ကာလဖြစ်ပါတယ်။လူငယ်အများစုဟာစစ်တပ်အာဏာသိမ်းမှုကိုအွန်လိုင်းကရတဲ့နှီးပညာတွေသုံးပြီးတီထွင်ဆန့်သက်မှုတွေနဲ့တွန်းလှန်ဖို့ကြိုးစားနေတာတွေ့ရတယ်လို့ American စစ်တပ်စီးရဲအတွေ့အကြုံရှိတဲ့ Engineer ဦးသူရအောင်ကပြောပါတယ်။
ကြည့်ရတော့ information age ဖြစ်နေတော့ information တွေကိုလွယ်လွန်းတကူရနေတော့ပေါ့ internet ပညာဖြတ်လဲ information တွေရပြီးသား youtube တို့ဘာတို့ကြည့်လို့ရတော့information ကများတော့တာလည်းရှိတာတော့မနော် overload တဲ့ information ဒါပေမဲ့အခုခေတ်လူငယ်တွေကတော့ filter လုပ်နိုင်ပါတယ်ဘယ်ဟိုပညာသားပါပါနဲ့ဘယ်ကောင်အရေးကြီးတယ်ဘယ်ကောင်အရေးမကြီးဘူးထုတ်နိုင်တယ်ပေါ့နော်အဲ့တော့ဟို youtube ကနေပြီးတော့ဘယ်ယာတွေကိုအလုတ်လုတ်တယ်ဆိုတော့သူတို့ကြည့်နိုင်တယ် youtube ကနေပြီးတော့ဘယ်နီးဘယ်ဖုံလေးတွေကအာ formation tactic ပေါ့နော်ဟိုဟာဖွဲ့စည်းပုံဘယ်လိုနေလိုက်ရင်ဘယ်လိုပိုကောင်းမယ်ဆိုတာတွေသူတို့လေ့လာလို့ရတယ်ကြည့်လို့ရတယ်နောက်တစ်ခုကတော့ဟို psychology ဆိုင်တယ်လို့ဒါမှမဟုတ်ရင် information အမှန်ကိုရပြီးတော့ဟိုဒီပြည်သူတိုင်းရင်းသားတွေရဲ့ဘယ်လိုအတွေးခေါ်တွေရှိနေတယ်ဆိုတာတွေကချက်ချင်းဖလှယ်လို့ရတယ်ပေါ့နော် information ခစ်ဖြစ်နေတာကိုကအဲ့ဒီအချက်လေးသုံးချက်နဲ့ပဲရှေ့ရောက်နေတယ်ပေါ့နော်ကျွန်တော်တို့ငငယ်ကျွန်တော်လည်းနေပါသေးတယ် 88 တုန်းကဆိုရင်ဒါညနေလောက်မှအခုလိုမျိုး VOE သတင်းတို့ပါတို့ရေဒီယိုကကြားရတော့သတင်းတွေကဟို3-5ခုလောက်နောက်ကျနေပြီအဲ့တော့ဘလို့ချက်ချင်းကိုပလန်တွေတို့ backup plan တွေပြောင်းရမယ်ဆိုတာမသိဘူးပေါ့နော
်တည်ဆုံးသွားတဲ့လူတော်တော်များများကလည်းခေါင်းကိုတနက်ထိခြေစံထိပြီးတော့တည်ဆုံးတာပါဆိုတော့ဒီအိမ်ခါမှာဒီကြီးစံရဲ့အန်တရာကိုကာကွယ်ဖို့အတွက်နော်နီးပညာရပါတော့เนาะရှင်းပြပေးပ
ါဟုတ်ကဲ့ဒါမျိုးကလည်းဂျုံတုံးဂျုံကဲပေါ့เนาะတီငိမ့်စွာတပိတ်မှောင်နေတဲ့လူတွေကိုကြီးစံနဲ့ပြစ်တယ်ဆိုတာလဲဘယ်နဲ့သွား example ရှာမှမသိဘူးပေါ့ဒီခုခေတ်ကြီးကတော့ထုံးတယ်နိုင် YouTube တွေလည်းရှိနေတော့ဒီလူငယ်လေးတွေကိုပြောချင်တာမှန်ကန်တဲ့ information ကိုရှာလို့ရပါတယ်မှန်ကန်တဲ့ information ဆိုတာအဲ့မှာလက်တွေ့တွေ့နေရတာပဲအဲနောက်ဟို mechanical engineer background တယောက်နေသူ material မှာဟိုဒီ thunder ပစ္စည်းမှာပေါ့เนาะဟို brittle နဲ့ductile ဆိုပြီးနှစ်ခုရှိတယ်တစ်ခု ductile ဆိုတဲ့သဘောကတော့အပူပေးလိုက်ပျော့တယ် thunder လို့ဟာမျိုးပေါ့เนาะနောက်တစ်ခုကတော့ဟိုမွရတယ်ပေါ့ချက်ချင်းအုပ်ကျလိုမျိုးကျိုးသွားတယ်ဟာမျိုးပေါ့အဲ့လိုနှစ်ခုရှိတဲ့အခါမှာ ductile to ductile ပေါ့ metal to metal ကပေါက်နိုင်တယ်အဲ့မှာဗမာပြည်မှာဆိုတပုံနဲ့တပုံတွေ့တယ်ဟိုအိုးလေးကိုကောင်းမိုးပေါ်တင်လို့တို့အဲဒီချို့ချို့အိုးလေးတွေရင်ပတ်မှာထဲလို့လို့ဆိုအဲ့ဒါတွေကတကယ်တော့စေးမဖြစ်ဘူးမှ YouTube မှာကြည့်ကြည့်လိုက်ရင်ဒီမှာအရန်ကိုမာတဲ့ cast iron ရှိတဲ့တန်ကြီးပေါ့နော်ဒီမှာ Texas ကလူတွေအသားတွေပါလေกินတဲ့တန်ပြားကြီးအဲ့တန်ပြားကြီးတောင်ရိုးရိုးတနက်တေးသေးလေးနဲ့ပြစ်လိုက်တာပဲကြီးစံတေးသေးလေးနဲ့ပောက်သွားတာပဲအဲ့တော့တန်တူတန်ကပောက်ဖို့များတယ်ဟိုနော်အဲ့တော့အဲ့တော့ science နဲ့ပြောမယ်ဆိုရင်တော့အဲ့ ductile to ductile လို့ဒါတိတ်ပြီးတော့မကောင်းဘူးအဲ့တော့ဘာဘလို့အောင်မြင်မှုတွေသိရတယ်လဲဆိုရင်အဲ့လိုပဲ YouTube မှာပဲလေ့လာရတာပဲဒီမှာတော့ဟိုကြမ်းမြင်ခင်းနဲ့အုတ်ကျွလိုမျိုးပေါ့နော်အဲ့ဒါလေးတွေကိုဖြတ်သုံးလေးခုဖြတ်ပြီးတော့ပတ်ပြီးတော့ဒီစနက်နဲ့ပြစ်ကြည့်တဲ့အခါမှာဟိုကြည်တော့ကြည်သွားတယ်ဒါပေမဲ့ကြည်စံအထဲထဲမရောက်ဘူးပေါ့နော်အဲ့တော့ဟိုဒီမှာတော့ဈေးချိုချိုအကောင်းဆုံးနဲ့လုတ်တဲ့ဟိုပါပေါ့ကျန်ကင်းအပြားလေးတွေကိုဆက်ပြီးလုပ်တဲ့ဟာမျိုးပေါ့နော
်တကယ်တော့ကြီးစံအတွက်အကာအကွယ်ပေးနိုင်ဖို့တိုက်တင်းမြန်ဖျားတွေကိုသုံးနေရှိပါတယ်ထူတဲ့လေးလံတလို့ဈေးလဲကြီးတဲ့အတွက်တန်မှန်လူတွေမသုံးနိုင်ပါဘူ
းဟိုတကယ်တော့စစ်တက်သေးတွေဒီဘက်ကစစ်တက်သေးတွေဘာလို့မှသုံးတာဆိုရင်တော့တလောက်တလက်မလောက်ရှိတဲ့တိုက်တင်းမြန်အပြားကြီးပေါ့နော်အရန်ဈေးကြီးတာပေါ့အဲ့လိုမျိုးကြီးတွေရှိရနောက်ကထဲသွားရင်ရိုးရိုးလူလဲသွားလို့မရပါဘူး train လောက်ထားတဲ့စစ်သားပဲနိုင်ပေါင်းများစွာလမ်းလျှောက်လာဆိုတော့ဒီကိစ္စဟိုဗမာပြည်သူတွေရဲ့အဲ့ဒါနဲ့မဆိုင်ဘူးပေါ့နော်ဈေးလဲကြီးတယ်အဲ့တော့အဲ့ဒီအတွက်ကိုနားလည်ရမှာအုတ်ကျလို့ဟာမျိုးကဒီ YouTube တွေဘာတွေမှာတက်တည်ပြထားတယ်ပေါ့နော်ဒီမှာခံနိုင်ရှိချောင်းအဲ့ဒါတော့ဟိုပေါ့ information age မှာဒါလက်တွေ့သိနိုင်တဲ့ဟာပေါ့
internet လူမှုကွန်ရက်တွေပေါ်မှာတော့လူငယ်တွေဟာဥကောင်းကိုကြီးစံမထိအောင်ဟင်းချက်တဲ့ဒေဝနဲ့အုံဆောင်ပြီးကာဝင်နေတာတွေ့ရတယ်လို့တချို့ကလည်းစက်ဘင်းချင်းချိုးကို
ခွေပြီးခေါင်းဆောင်အုပ်ထုပ်ကိုဖန်တီးကြပါတယ်
။နောက်ပမာမှာလည်းချုပ်ဓာတ်ပုံလေးပါတယ်ဟိုစပိန်ကိုချင်းကျိုးလေးတက်ထားတဲ့ဘာညာပေါ့နော်ခေါင်းဟိုပါနေ။အားလုံးတော့ရင်ဘက်ကာရာပြောနေတာပေါ့နည်းနည်းလေးထပ်ပြီးတော့ advance ဖြစ်အောင်လုပ်လိုက်မယ်ဆိုရင်တခြားနည်းတွေလည်းရှိပါတယ်။ဟိုမာတဲ့ဟာကိုပဲနည်းနည်းလေးပြော့အောင်လုပ်ပြီးခေါင်းကိုကာတဲ့ပုံစံမျိုးပေါ့နော်ဒါကတော့ကိုယ့်ကိုယ်ကိုကာခွဲတဲ့နည်းတွေကဟို science အရာအဖြစ်နိုင်ဆုံးဟုတ်ပေါ့
အဲ့တော့ဟိုဒန်အိုးတွေပါလေခေါင်းရွက်ထားတာတော့ရင်ဘတ်ကာရာတော့စိတ်မချဘူးပေါ့နော
်ဒီလိုမျိုးပြထားတာပဲလေဘာလို့ဆိုတန်တူတန်ပေါက်တာပဲဟိုတိုက်တေနီယံလိုမက်ဒယ်မျိုးမှာမှာတလက်မလောက်ထူတဲ့ဟာမျိုးမှာခံနိုင်ရှိတာဟုတ်သူရဲ့ science ကဒီလိုရှိတာဟုတ်
အဲ့တော့အုတ်ကျုပ်လိုမျိုးအုတ်ကျုပ်အပြားလေးလိုမျိုးကို
ခတ်ပြီးတော့
အုံးလေးတက်ထပ်ပြီးတော့ကာဖို့ပေါ့နော
်ဒါကြောင့်ဟိုကျွန်တော်တို့911စဖြစ်တုန်းက scientist တွေကဟိုလေယာဉ်မြန်ကြီးကိုအုတ်နေအောင်ပြန်ပြတယ်ဟိုအုတ်နေအောင်ဟိုဘက်ပေါက်မသွားပဲနဲ့လေယာဉ်ကြီးကလုံးဝဟိုမက်တီးရီယယ်ပျော့ပြီးဝင်သွားတာမျိုးပေါ့နော်ဒါ science နဲ့တွက်ပြထားတာအဲ့ဒီကတော့လွန်ခဲ့တဲ့15နှစ်အနည်း20လောက်တုန်းကတော့အဲ့ဒီနာမည်ကြီးတဲ့ video တစ်ခုပေါ့
ဒီ911မှာတူလေမြန်တိုက်ကိုဝင်တိုက်တဲ့ပုံစံဥပမာပြရအောင်
ဟုတ်တယ်ဟုတ်တယ်အမှဒုတိယတာဝါတိုက်တော့ဟိုဘက်ကတော့တိတ်မထွက်ဘူးတိုက်လေရင်ကြီးပဲမြုံသွားတဲ့ပုံစံမျိုးပေါ့နော်မက်တော်ကဒီအုတ်ကိုမခံနိုင်ကြောင်းပေါ့ information kit ဖြစ်လာတော့ information kit ဖြစ်လာ information တွေက readily available ဖြစ်လာတော့အမှားကိုချက်ချင်းပြင်နိုင်တာမျိုးဖြစ်ပြီးတော့ပဲ the right information နဲ့ဘလို့ဟိုပေါ့နော်ဒီကိုယ့်ရဲ့ area နည်းနည်းလေးမှာကိုယ်ခန္ဓာကိုယ်ပဲဖြစ်ဖြစ်ဘလို့ပဲဖြစ်ဖြစ်ကာနိုင်တဲ့ season ကဘလို့တိုးတယ်ဒီ basic science ပေါ့နော်ဒီလိုရှိတာပေါ့
ဦးသူရအောင်ရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရပါခင်ဗျာ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကတင်ဆက်သမျှသတင်းတွေကိုရယူလိုတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာဒီကနေ့ည9:00နာရီ 10:00 VOA အစီအစဉ်တွေကိုတင်ဆက်တဲ့အခါလိုင်းနိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးပါမယ်
မြန်မာနိုင်ငံမှာအချင်းချနေတဲ့သတင်းထုတ်တွေအပါအဝင်တရားမဲ့ဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့မြန်မာစစ်တပ်ကိုကုလသမဂ္ဂကတောက်ကြနေမှာတောင်းဆိုလိုက်ပါတယ်။အခုချိန်ထိဆိုရင်သတင်းမီဒီယာလုပ်ငန်းဆက်လက်လုပ်ကံခွင့်အတွက်မြန်မာစစ်တပ်ကလိုင်စင်ရုပ်သိမ်းထားတဲ့မီဒီယာက၈ခုရှိနေပြီဖြစ်ပြီးဖမ်းဆီးထိန်းသိမ်းထားတဲ့သတင်းထုတ်ကလည်းအနည်းဆုံး84ယောက်ရှိနေပြီလို့လည်းပြောပါတယ်။ဒီထဲမှာအခုဒီဖမ်းခံရတဲ့သတင်းထုတ်က48ယောက်ထဲမှာရှိနေတယ်လို့ပြောပါတယ်။ February လကလေးကစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာကျုံးနေရတဲ့အကြမ်းဖက်မှုဒဏ်ကနေလွတ်ပြအောင်ထွက်ပြေးလာသူတွေကိုထိုင်းအစိုးရကအတင်းအကျပ်ပြန်ပြီးပို့မှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝါချာကကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှက်နာဘာဂနာကိုတောက်ကြနေမှာကတိပြုလိုက်ပါတယ်။ထိုင်းအစိုးရအနေနဲ့မြန်မာနိုင်ငံတွင်လက်ရှိဖြစ်ပွားနေတဲ့ပြဿနာတွေရော့ပါအောင်မြန်မာစစ်တပ်နဲ့လက်တွဲပြီးနီလန်းရှာမယ်လို့သူမျှော်လင့်ကြောင်းမစ်ဘာဂနာကထိုင်းဝန်ကြီးချုပ်ကိုပြောကြားခဲ့တယ်လို့တွေ့ဆုံပွဲအပြီးထိုင်းဝန်ကြီးချုပ်ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးတရားဆက်ဆိုတာခံခဲ့ရတဲ့ဂျပန်သတင်းတောက်ယူကီကီကဇူမီကိုမြန်မာစစ်အာဏာပိုင်တွေကပြန်လွှတ်ပေးခဲ့တဲ့နောက်တောက်ကြံတဲ့ညပိုင်းမှာဂျပန်နိုင်ငံကိုပြန်ရောက်သွားပြီးဖြစ်ပါတယ်။68ကြိမ်မြောက်မဲဆက်ကြလာရွေးချယ်ပွဲမှာမြန်မာနိုင်ငံကိုစားပြုဝင်ရောက်ရှင်ပြိုင်နေတဲ့မတ်တူဇာဝင့်လွင်ကစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအတွက်ဆုတောင်းပေးကြဖို့ပန်ကြားလိုက်ပါတယ
်။ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းအကြီးအကျယ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အတန်လှင့်အင်ဂျင်နီယာကတော့ Nick Evenoff ဖြစ်ပါတယ်။ဒီကနေ့မနေ့ VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညနဲ့လိုင်းဒိုမီတာ190 kHz 1595တို့ကနေတင်ဆက်ခဲ့တာပါသတော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ